Welcome to the Voice of America in Burmese.
Mingla mneke mashi, Washington DC Muro, American Tanga, Natasa Kunakuni, Autobala Konias, and Ninimna Persis, and we sat in Nivari, Lino Mita, Nissa Lathons, and Nina, Lisa Rugani, Taya, and Nasa Nangalo, VOA, Facebook, Samyana, VOA, Burmese News, Kani, Virole, Nasa, and Marishin.
ကျွန်မခွန်ညိုပါအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖြစ်တဲ့သတင်းတွေကိုမဆုမြတ်မုံနဲ့ကျွန်တော်ကြိုတင်ပြပြမှာပါအီဗန်နျူကလ িয়ার သဘောတူညီချက်ကိုဆက်ပြီးအသိအမှတ်ပြုဖို့သမ္မတထရမ့်ကရှေ့သတင်းပတ်မှာကြေညာမယ်ဆိုပြီးခန့်မှန်းနေကြပါတယ်ရိုဟင်ဂျာမွတ်စလင်တွေကိုလက်နက်တပ်ဆင်ပေးဖို့ဘင်္ဂလားဒေ့ရှ်အစ္စလာမ်အစို
နှစ်ဆက်ကဒုက္ခသည်စခန်းတစ်ခုမှာအရင်ရှိနေတဲ့ဒုက္ခသည်ဥယျာဉ်ထဲနှစ်ဆနီးပါးပူပြီးများလာတဲ့အတွက်လူသားချင်းဆိုင်ရာဘေးဒုက္ခအကျတဲ့ကြီးဖြစ်လာနေကြောင်းနဲ့အရေးပေါ်အကူအညီဒေါ်လာတန်ပေါင်း430ကျော်လိုအပ်နေတဲ့အကြောင်
း So far organized 6 airlifts flying in some 500 metric tons of aid.
UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံပြောခွင့်ရပုဂ္ဂိုလ်ရဲ့ပြောကြားချက်နဲ့တူနားဆင်နိုင်သလိုထိုင်းနိုင်ငံမှာမြေသူမြေဝါဖြစ်ကြောင်းထောက်ထားပြနိုင်တဲ့စာအုပ်ထုတ်ပေးတဲ့နေရာတွေမှာအစမတန်ငွေကြေးယူနေတဲ့ပွဲစားတွေကိုထိုင်းအာဏာပိုင်တွေဖမ်းဆီးရမှာမူရစေတုံးထားတဲ့မြန်မာအလုပ်သမားတွေပါဖမ်းခံရတဲ့အကြောင်းပြောပြပေးမှာပါနိုင်ငံတကာသတင်းလွှာမှာတော့အင်အားကြီး6နိုင်ငံနဲ့အီရန်နိုင်ငံသားကနျူကလ িয়ার ဆိုင်ရာသဘောတူစာချုပ်ရဲ့အလားအလာနဲ့အတူနျူကလ িয়ার စန့်ကျင်တိုက်ဖျက်ရေးလှုပ်ရှားနေတဲ့အဖွဲ့ ICAN ဘာကြောင့်ဒီနှစ်အတွက်နိုင်ငံရေးနိုဘယ်ငြိမ်းချမ်းရေးနိုဘယ်ဆုရသွားတယ်လဲဆိုတာကိုနားဆင်ရမှာပါအခုအရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်မွန်တို့ကကြေညာပါမယ်ရှင
်အီရန်နျူကလ িয়ার သဘောတူညီချက်ကိုလုံးလုံးပယ်ဖျက်ပြစ်တာမဟုတ်ပဲဆက်ပြီးအတိမတ်မပြုတော့ဘူးဆိုတာသမ္မတဒေါ်နယ်ထရမ့်ကနောက်သတင်းပတ်တွင်ကြေညာမယ်လို့ခန့်မှန်းထားကြပါတယ်သဘောတူစာချုပ်ထဲမှာဆက်ပါတာကအမေရိကန်လူသားလူမျိုးရဲ့ကျိုးစီးပွားနဲ့ကိုက်ညီတယ်လို့ကာဝေးဝန်ကြီးနဲ့ပူးတွဲစစ်ဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌတို့ကပြောထားတာပါသဘောတူညီချက်ပါသတ်မှတ်ချက်တွေအတိုင်းအီရန်ကလိုက်နာလှုပ်ဆောင်နေတယ်လို့သူတို့ကပြောထားပြီးဒါဟာနိုင်ငံတကာနှုမြူစွမ်းရည်အေဂျင်စီ IAEA ကပြောတာနဲ့လည်းကိုက်ညီပါတယ်အီရန်ကသဘောတူညီချက်တိုင်းလိုက်နာလှုပ်ဆောင်သလားသဘောတူညီချက်ထဲမှာဆက်နေတာဟာအမေရိကန်အကျိုးစီးပွားနဲ့ကိုက်ညီရလားဆိုတာကိုအမေရိကန်ဥပဒေအရရက်60တိုင်းမှာသမ္မတကကွန်ဂရက်လွှတ်တော်ကိုအတိအမှတ်ပြုတင်ပြရတာဖြစ်ပါတယ်သမ္မတထရမ့်ကနှစ်ကြိမ်အဲ့ဒီလိုလှုပ်ခတ်ပြီးပြီဖြစ်ပေမဲ့တစ်ကြိမ်မှဘဝင်ကြတာတော့မဟုတ်ဘူးလို့သတင်းတွေမှာပြောကြပါတယ်။နောက်ထပ်ကွန်ဂရက်ကိုပို့ရမယ့်ရက်ကအောက်တိုဘာလ15ရက်နေ့ပါ။အောက်တိုဘာလ12ရက်နေ့မှာပြောနိုင်ချေရှိတဲ့မိန့်ခွန်းနဲ့အီရန်ကိစ္စကိုသမ္မတကထည့်ပြောနိုင်တယ်လို့အင်ဂျီရိုတာဝန်ရှိသူတွေကပြောထားပါတယ်။ဒါ့အပြင်အီရန်နဲ့အရှေ့လယ်ပိုင်းဆိုင်ရာသူ့ရဲ့ကျေပြန့်တဲ့မဟာဗျူဟာကိုလည်းသမ္မတထရမ့်ကချပြမယ်လို့ခန့်မှန်းထားကြပါတယ်။အီရန်ဟာအကြမ်းဖက်ဝါဒကိုအားပြီးအမြောက်လုပ်နေတယ်အရှေ့လေပိုင်းကအမေရိကန်မဟာမိတ်တွေကိုချင်းချောက်ပြီးပဲ့ထင်းတုံးကြီးဆန်သက်တာတွေလုပ်နေတယ်လို့သမ္မတထရမ့်အစိုးရကဆက်ပြီးဆွဆွဲပြောဆိုထားတာပါဒီကြောင့်သတင်းလွှာကိုသတင်းတွေပြီးမှနားဆင်ကြဖို့ရှိပါတယ
်မြောက်ကိုရီးယားနိုင်ငံကနောက်ထပ်ပဲ့ထင်းတုံးကိုလာမယ့်ရက်ပိုင်းအတွင်းပြစ်လွှတ်နိုင်တယ်လို့အမေရိကန်အစိုးရနဲ့ပြင်ပလေးလာသူတွေကခန့်မှန်းနေကြပါတယ်အောက်တိုဘာလ9ရက်ဟာမြောက်ကိုရီးယားကပထမဆုံးနျူကလ িয়ার ဆန်သက်မှုလုပ်ခဲ့တဲ့နှစ်ပတ်လည်နေ့ဖြစ်ပါတယ်အောက်တိုဘာ10ရက်နေ့ကလည်းအာဏာရအလုံသမားပါတီတည်ထောင်တဲ့နှစ်ပတ်လည်နေ့ဖြစ်ပါတယ်မြောက်ကိုရီးယားကပထမဆုံးနျူကလ িয়ার ဆန့်သက်မှုကို2006ခုနှစ်မှာလုပ်ခဲ့တာပါအာဏာရအလုံသမားပါတီကတော့1945ခုနှစ်ထဲကတည်ထောင်ခဲ့တာဖြစ်ပါတယ်မြောက်ကိုရီးယားဟာအခုလိုနှစ်ပတ်လည်နေ့တွေမှာထူးခြားတဲ့အင်အားပြမှုတွေလုပ်တတ်တယ်လို့လေလာသူတွေကပြောပါတယ်နျူကလ িয়ার ထိပ်ဖူးတပ်ဆင်နိုင်တဲ့တာလက်ပြစ်ဟွမ်ဆုံ12အတိုကောက် HS 12လုံးကြီးဒါမှမဟုတ်ဇူလိုင်လတုန်းကပြစ်ခတ်ခဲ့တဲ့တာဝေးပြစ်နိုင်တဲ့တိုက်ချင်းပြစ်ဟွမ်ဆုံ14 HS 14ဒုံးကြီးတွေပြစ်လွတ်နိုင်တယ်လို့ကျွမ်းကျင်သူတွေကခန့်မှန်းနေကြပါတယ်။အမေရိကန်ထိပ်တန်းကာကွယ်ရေးတာဝန်ရှိသူတွေစစ်တပ်အရာရှိကြီးတွေနဲ့အခြားသတင်းတွေကတွေးဆောင်စဉ်သမ္မတဒေါ်နယ်ထရမ့်ကမုံတိုင်းမဝင်ခင်ငြိမ်သက်နေတာဖြစ်တယ်လို့ပြောကြားခဲ့ပါတယ်။ဘာကိုရည်ရွယ်ပြောသလဲဆိုတာကိုသတင်းတောက်တွေကမေးတဲ့အခါမှာသမ္မတကမဖြေဘဲနောက်ကျသိရပါလိမ့်မယ်လို့သာဖြေခဲ့ပါတယ်။အမေရိကန်အနောက်ဖက်ချမ်းအထီကျောက်နိုင်တဲ့တာဝေးဖြစ်ဒုံးကျည်တစ်ခုကိုမြောက်ကိုရီးယားကပြင်ဆင်နေတယ်လို့ရုရှားလွှတ်တော်အမတ်တယောက်ရဲ့အပြောကိုရုရှားသတင်းမီဒီယာတွေမှာတောက်ကြနေကဖော်ပြခဲ့ကြပါတယ်
။နောက်သတင်းပတ်မှာကျင်းပမဲ့ကက်တလူနီးယားလွှတ်တော်အစည်းအဝေးကိုမလုပ်ဘဲဆိုင်းငံ့ထားဖို့စပိန်အခြေခံဥပဒေတရားရုံးကညွှန်ကြားချက်ထုတ်ထားပါတယ်။အဲဒီလွှတ်တော်အစည်းအဝေးအတွင်းမှာလွတ်လပ်ရေးကြေညာဖို့ကက်တလန်ကောင်ဆောင်တွေကစီစဉ်ထားတာပါ။စပိန်အာဏာရပါတီကကက်တလန်ဒေသလွှတ်တော်အမတ်တူကဒီညွှန်ကြားချက်ကိုလိုက်နာဖို့ကက်တလန်ဒေသကောင်ဆောင်တွေကိုတောင်းဆိုထားပါတယ်။ကက်တလန်ဒေသခွတ်တော်ရေးကောင်ဆောင် Carlos Puigdemont က ဆွေးနွေးဖို့တောင်းဆိုထားပေမဲ့တနင်္လာနေ့လုံမဲ့လွတ်တော်အစည်းအဝေးကိုတော့ပယ်ဖျက်တာမဟုတ်သေးပါဘူး။စပိန်ဆိုရကအင်အားသုံးဆောင်ရွက်တာဟာသူ့ဘက်မှာထောက်ခံသူပူရလာတာပဲဖြစ်စေတယ်လို့သူကဆိုပါတယ်။ဒါပေမဲ့လည်းကက်တလန်ဒေသခံအများပြားကတော့ဒီမတင်မကျအခြေအနေအေးအေးချမ်းချမ်းပြီးသွားတာကိုပဲလူချင်းကြပါတယ်။ဥရောပသမဂ EU အနေနဲ့ကြားဝင်ပြီးဆွေးနွေးပွဲအတွက်ကမ္ဘာကထပြုဆောင်ရွက်ပေးဖို့ဘာစီလိုနာမြို့တော်ဝန်ကပန်ကြားထားပါတယ်။
Las Vegas မြို့မှာ58ယောက်ထက်မနည်းသေဆုံးပြီးတော့900ကျော်ဒဏ်ရာရခဲ့တဲ့ပြစ်ခတ်ခဲ့တဲ့တနတ်သမားမှာဘာအကြောင်းရှိလို့ပြစ်ခတ်ခဲ့တယ်လဲဆိုတာအခုထိအပြည့်မရှာနိုင်သေးဘူးလို့ Las Vegas ရဲ့တပ်ဖွဲ့ကပြောပါတယ်။ Mandalay Bay Casino Hotel ကြီးရဲ့အထက်မြင့်အခန်းကနေလမ်းတစ်ဖက်လေဟာပြင်ဂီတဖျော်ပြပွဲတွေကလူအုပ်ထဲကိုတနတ်သမား Steven Paddock ဘာကြောင့်ပြစ်ခတ်ခဲ့ရတယ်လဲဆိုတာသဲလွန်စားမရသေးဘူးလို့လက်ထောက်ရဲအရာရှိ Kevin McMahill ကတောက်ကြနေတဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။သူပြစ်ခတ်ခဲ့တဲ့အချိန်တွင်ဟိုတယ်ကန်းထဲမှာတခြားသူတယောက်ယောက်ရှိနေတဲ့လက္ခဏာမျိုးလည်းမတွေ့ရဘူးလို့ဆိုပါတယ်။တနင်္ဂနွေနေ့ညပိုင်းပြစ်ခတ်မှုမလုပ်ခင်အထိပက်ဒေါ့ရဲ့လောက်ရတွေကိုသိရအောင်လို့ရသမျှဗီဒီယိုပုံတွေအားလုံးကိုရဲကကြည့်ရှုသုံးသပ်နေပါတယ်။စုံစမ်းမှုနဲ့ဆိုင်တဲ့မော်တော်ကားတစ်စီးကိုတော့ရဲကတောက်ချနေတုန်းကရှာဖွေတွေ့ရှိခဲ့ပါတယ်။ပက်ဒေါ့နဲ့သူ့ချစ်သူမယ်ရီလူဒန်လီတို့အတူနေတဲ့ Renault မျိုးကအိမ်မှာ Hyundai Tucson အမျိုးအစားမော်တော်ကားကိုတွေ့ခဲ့တယ်လို့ရဲကပြောပါတယ်။ခဲ့တဲ့အမေရိကန်သမိုင်းမှာအဆိုးဆုံးအစုလိုက်ပြိုလိုက်တေဆုံးတဲ့ပြစ်ခတ်မှုကိုလုပ်ခဲ့တဲ့ပက်ဒေါ့ခါလူအများအများလာတဲ့ဂီတဖျော်ပြပွဲတွေကိုအပေါ်စီးကနေမြင်ရနိုင်တဲ့ဟိုတယ်ခန်းတွေကို Las Vegas မြို့အပြင်ชิคาโกမြို့မှာလည်းငှားရမ်းခဲ့တာကိုစုံစမ်းစစ်ဆေးသူတွေတွေ့ရှိခဲ့ပါတယ်။ August လတုန်းကชิคาโกမြို့မှာလုပ်တဲ့ Alternative Rock ဂီတဖျော်ပြပွဲကိုအပေါ်စီးကနေမြင်နိုင်တဲ့အခန်းနှစ်ခန်းငှားခဲ့တယ်လို့ရဲတပ်ဖွဲ့တာဝန်ရှိသူတွေကိုကိုးကားပြီးတော့သတင်းမီဒီယာတွေမှာဖော်ပြပါတယ်။အဲဒီဂီတဖျော်ပြပွဲကလည်းနှစ်စဉ်ပြည်သက်သိမ်းတဲ့ခြေလာရောက်တဲ့ပွဲမျိုးဖြစ်ပါတယ်။တခါဒီ Las Vegas မြို့မှာပဲပြီးခဲ့တဲ့သတင်းပတ်ကျော်ကကျင်းပခဲ့တဲ့နောက်ဂီတဖျော်ပြပွဲတစ်ခုကိုလည်းအပေါ်စီးကမြင်နိုင်တဲ့အခန်းတစ်ခုကိုပက်ဒေါ့ငှားရမ်းခဲ့ပါတယ်ရှင
် UAE ဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ကနေစနေနေ့မနေ့ဖက်သတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာသဘောထားပြင်းထန်တဲ့အစ္စလာမ်ဝါဒီထောင်ပေါင်းများစွာဟာတောက်ကြနေကစစ်တကောင်းမျိုးမှာကြီးတဲ့ဆန္ဒပြပြီးမြန်မာနိုင်ငံရခိုင်ပြည်နယ်ကနေထွက်ပြေးလာတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေကိုလက်နက်တပ်ဆင်ပေးဖို့ဘင်္ဂလားဒေ့ရှ်အစိုးရကိုတောင်းဆိုကြပါတယ်။ဆန္ဒပြပွဲကိုသဘောထားတင်မာတဲ့အစ္စလာမ်ဘွားဒီဟာဖဇ်အီအစ္စလာမ်အဖွဲ့ကကမ္ဘာကထပြုစီစဉ်တာဖြစ်ပြီးဆန္ဒပြသူ1000ကျော်အထိရှိတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ရိုဟင်ဂျာတွေကိုအစုအပြုံလိုက်တပ်ဖြတ်နေတာရပ်ဆိုင်းဖို့တောင်းဆိုရဲလို့ဟာဖဇ်အဖွဲ့ရဲ့ပြောခွင့်ရအာဇီဇူဟိုကျူအစ္စလာမ်ဘက်က AFP သတင်းဌာနကိုပြောပါတယ်။ရိုဟင်ဂျာတွေအနေနဲ့သူတို့အမိမြေကိုလွတ်မြောက်အောင်လုပ်နိုင်ဖို့အတွက်သူတို့ကိုလေ့ကျင့်ပြီးလက်နက်တပ်ဆင်ပေးဖို့လဲအစိုးရကိုတောင်းဆိုတယ်လို့သူကပြောပါတယ်။စစ်တကောင်းမှာရှိတဲ့ဘင်္ဂလားဒေ့ရှ်လူမှုဝန်ဝိုင်းဟာရိုဟင်ဂျာတွေနဲ့ယဉ်ကျေးမှုကိုးကွယ်မှုနဲ့ဘာသာစကားတွေမှာနှိစက်ကြပါတယ်။ဟာဖဇ်အဖွဲ့အပါအဝင်အစ္စလာမ်ဝါဒီပါတီတွေဟာရိုဟင်ဂျာကိစ္စနဲ့ပတ်သက်ပြီးမကြသေးခင်သတင်းပတ်တွေအတွင်းဆန္ဒပြပွဲအတော်များများလုပ်ခဲ့ကြပါတယ်။နှိစက်ခံနေရတဲ့ရိုဟင်ဂျာတွေကိုကူညီပြီးရခိုင်ပြည်လူမျိုးရေးအတွက်မြန်မာနိုင်ငံကိုစစ်တိုက်ဖို့သဘောထားတင်ပါတဲ့ခေါင်းဆောင်တချို့ကဘင်္ဂလားဒေ့ရှ်အစိုးရကိုတောင်းဆိုတာတွေတောင်းမှရှိပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာလို့မသုံးတော့လို့မြန်မာလူမှုအများစုကလည်းဘင်္ဂလီလိုပဲခေါ်ဝေါ်ပြောဆိုကြပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းမှာတင်းမာမှုတွေလျှော့ချဖို့နဲ့နိုင်ငံတကာလိုက်နာရမယ့်လူ့အခွင့်အရေးဆိုင်ရာတာဝန်ဝတ္တရားတွေကိုလိုက်နာဖို့ EU ဥရောပကောင်စီဥက္ကဋ္ဌဒေါနယ်ဒတ်စ်ကတောင်းဆိုလိုက်ပါတယ်။အိန္ဒိယနိုင်ငံနယူးဒယ်လီမြို့တော်မှာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တွေ့ဆုံပြီးပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဥရောပကောင်စီဥက္ကဋ္ဌကမြန်မာနိုင်ငံအခြေအနေကိုလည်းဆွေးနွေးခဲ့တယ်လို့ခုလိုပြောကြားခဲ့ပါတယ်။
We addressed the situation in Myanmar and the Rohingya refugee crisis. We want to see
မြန်မာနိုင်ငံအခြေအနေနဲ့ရိုဟင်ဂျာဒုက္ခသည်တွေပြဿနာကိုဆွေးနွေးဖြစ်ပါတယ်။တင်မာမှုအရှိန်လျှော့ချတာကိုကျွန်တော်တို့မြင်လို့ပါတယ်။မြန်မာနိုင်ငံအနေနဲ့နိုင်ငံတကာကလိုက်နာရမယ့်လူ့အခွင့်အရေးဆိုင်ရာတာဝန်ဝတ္တရားတွေကိုအပြည့်အဝပြန်ပြီးလိုက်နာစီခြင်းပါတယ်။လိုအပ်သူတွေကိုလူသားချင်းစာနာတဲ့အခုအနည်းအရောက်ပို့ပေးနိုင်ဖို့အပြည့်အဝခွင့်ပြုစီခြင်းပါတယ်လို့ဥရောပကောင်စီဥက္ကဋ္ဌဒေါနယ်ဒတ်စ်ကပြောကြားသွားတာပါ။၁၄ချိန်မြောက် EU India ထိပ်သီးစည်းဝေးပွဲအတွက်ဥရောပကောင်စီဥက္ကဋ္ဌတက်စ်နဲ့ဥရောပကော်မရှင်ဥက္ကဋ္ဌ Jean-Claude Juncker တို့အိန္ဒိယနိုင်ငံမှာရောက်နေကြတာဖြစ်ပါတယ်။အိန္ဒိယနိုင်ငံဘက်မှာလည်းဟိုးအရင်နှစ်တွေကရောက်နေတဲ့ရိုဟင်ဂျာသိန်းနဲ့ချီရှိပါတယ်။ နိုင်ငံရဲ့လုံခြုံရေးကိုထိခိုက်တယ်လို့ဆိုပြီးရိုဟင်ဂျာ4000လောက်ကိုနိုင်ငံတွေကနေနှင်ထုတ်ဖို့အိန္ဒိယအစိုးရကဆောင်ရွက်နေပါတယ်။ရိုဟင်ဂျာတွေအနေနဲ့ကိုယ်သဘောနဲ့ကိုယ်သိခါရှိစွာပြန်နိုင်ရမယ်လို့ဒေါ်နယ်ဒက်စ်ကအဲ့ဒီမနေ့ကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ရိုဟင်ဂျာပြည်ထနာဇင်းမြစ်ကိုဖြည့်ရှင်းနိုင်ဖို့အတွက်ကိုဖီအနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထဲပေါ်ဖို့လဲသူကထပ်ပြီးတောင်းဆိုခဲ့ပါတယ်။အိန္ဒိယနိုင်ငံအနေနဲ့အိန္ဒိယနိုင်ငံတစ်ခုအနေနဲ့ကူညီရမယ့်ဝတ္တရားရှိတယ်လို့ဥရောပကောင်စီဥက္ကဋ္ဌကတောက်ကြနေကပြောကြားခဲ့ပါတယ်။ဒီမြန်မာနိုင်ငံလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေကြောင့်လို့ဆိုပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှရခိုင်မြောက်ပိုင်းကမွတ်စလင်တွေအလုံးအရင်းနဲ့ရောက်နေကြပါတယ်။အခြေအနေမကောင်းရင်ထွက်ပြေးခြင်းနဲ့နောက်ထပ်ရိုဟင်ဂျာတိမ်းတဲ့ခြေရှိနေတဲ့အတွက်ရခိုင်ပြည်နယ်ဘက်ကအခြေအနေကိုအပြည့်အဝလေ့လာခွင့်ပေးပါလို့ကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆိုင်ရာနဲ့အရေးပေါ်ကူညီကယ်ဆယ်ရေးဆိုင်ရာညှိနှိုင်းရေးမှူးမတ်လိုကော့ကလည်းတောက်ကြနေကတောင်းဆိုခဲ့ပါတယ်။
ကမ္ဘာ့ရုံးမှာ2016ခုနှစ်တွင်ပြည်ပခန့်အခြေအနေပေါင်း20မှာထောင်ပေါင်းများစွာသောကလေးတွေအသက်ခံရရဒဏ်ရာရကြလက်နက်ကင်လို့ဟုစုဆောင်းခံရပြန်ပြီးဆွဲခံရဒါမှမဟုတ်လိမ်မိုင်းစော်ကားခံရရတယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်လက်နက်ကင်ပြည်ပခအတွင်းမှာကလေးငယ်များဆိုတဲ့နှစ်စဉ်ထုတ်နေကြအစီအခံစာထဲမှာကျူးလွန်သူတွေကိုနိုင်ငံတကာဖော်ပြပြီးအမိမဲဆင်းသွင်းထားတာပါနိုင်ငံ၉နိုင်ငံကအစိုးရတပ်တွေအပြင်းထန်ကျူးလွန်တဲ့ဖြစ်ရပ်ပေါင်း4000ကျော်အစိုးရမဟုတ်တဲ့အဖွဲ့အစည်း55ခုကကျူးလွန်တဲ့ဖြစ်ရပ်ပေါင်း11500လို့ကိုတောက်ကြံတွေကထုတ်ပြန်တဲ့အစီအခံစာထဲမှာအတည်ပြုဖော်ပြထားပါတယ်အစိုးရတပ်မဟုတ်တဲ့လက်နက်ကိုင်အဖွဲ့တွေထဲမှာ IS အကြမ်းဖက်ဝါဒီအဖွဲ့တာလီဘန်ဘိုကိုဟာရမ်နဲ့အယ်ရှာဘတ်အဖွဲ့တွေပါဝင်ပါတယ်အဲ့ဒီဖြစ်ရပ်တွေအတွင်းကလေးငယ်ပေါင်း 8,000 ကျော်သေဆုံးဒါမှမဟုတ်ဒဏ်ရာရခဲ့ကြပါတယ
်နီဂျဲနိုင်ငံမှာအခုသတင်းပတ်အတွင်းတိုက်ခိုက်ခံရမှုတစ်ခုကြောင့်4ယောက်မြောက်အမေရိကန်စစ်သားသေဆုံးသွားတယ်လို့အမေရိကန်စစ်တပ်ကတောက်ချာနေကပြောကြားခဲ့ပါတယ်အမေရိကန်နဲ့နီဂျဲတပ်ဖွဲ့ဝင်တွေပူးတွဲကင်းလှည့်စဉ်အတွင်းဗုဒ္ဓဟူးနေ့ရုံးကခြုံခိုတိုက်ခိုက်ခံရစဉ်စစ်သားတယောက်ပျောက်ဆုံးသွားပါတယ်သူကိုကြကြပြင်းပြင်းလိုက်ရှာခဲ့တာမှတောက်ကြနေကတော့အလောင်းပြန်တွေ့ခဲ့တယ်လို့အမေရိကန်စစ်တပ်တာဝန်ရှိသူတွေကပြောပါတယ်ဗုဒ္ဓဟူးနေ့ရုံးကတိုက်ခိုက်ခံခဲ့ရပြီးတဲ့နောက်အမေရိကန်စစ်သား3ယောက်သေဆုံးခဲ့တာကိုတော့အတည်ပြုခဲ့ပြီးဖြစ်ပါတယ်သေဆုံးခဲ့သူတွေဟာ Green Beret လို့လူသိများတဲ့အမေရိကန်စစ်တပ်ရဲ့အထူးတပ်ဖွဲ့ဝင်တွေဖြစ်တယ်လို့ကာကွယ်ရေးဌာနတာဝန်ရှိသူတယောက်က VOA ကိုပြောပါတယ်ရှင်
စနေနေ့မနက်ခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်မွန်တို့ကြီးညာပေးသွားတာပါရှင်ခုသတင်းဆောင်ပါတွေသတင်းလှော်တွေစက်တိုက်နာဆင်ရပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်မှုတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်ဘက်ကိုရိုဟင်ဂျာဒုက္ခသည်တွေထွက်ပြေးလာနေဆဲဖြစ်ပြီးခန့်မှန်းခြေအနည်းဆုံး9သိန်းကျော်လောက်ရှိနေတဲ့အကြောင်းကုလသမဂ္ဂကမနေ့ကထုတ်ပြန်ကြေညာပါတယ်။နေဆက်ဒုက္ခသည်စခန်းတစ်ခုမှာအရင်ရှိနေတဲ့ဒုက္ခသည်ဥယျာဉ်ထက်နှစ်ဆနီးပါးပိုများလာတဲ့အတွက်လူသားချင်းဆိုင်ရာဘေးဒုက္ခအကျပ်တည်းကြီးဖြစ်လာနေကြောင်းနဲ့အရေးပေါ်အကူအညီဒေါ်လာတန်ပေါင်း430လိုအပ်တဲ့အကြောင်းကုလသမဂ္ဂတာဝန်ရှိပုဂ္ဂိုလ်တွေကသတိပေးခဲ့ပါတယ်။ပြည်စုံကိုမအင်ဂျင်နိုင်ကပြောပြမှာပါရှင
်အခုလိုလာပိုင်းအတွင်းဘင်္ဂလားဒေ့ရှ်ကိုတိမ့်တဲ့ချီထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ကုလသမဂ္ဂကအရေးပေါ်ဆောင်ရွက်ပေးနေတာတွေကိုဘင်္ဂလားဒေ့ရှ်မှာရှိတဲ့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံပြောခွင့်ရပုဂ္ဂိုလ်ဂျိုးဆက်ထရီပူရာက VOA ဘင်္ဂလားဒေ့ရှ်ဌာနကိုအခုလိုရှင်းပြပါတယ
် So far organized 6 airlifts flying in some 500 metric tons of aid
စာနယ်ရိတ်ကနဲ့အခြားအထောက်အကူပစ္စည်းတွေပါဝင်တဲ့အလေးချိန်မက်ထရစ်တန်500လောက်ကိုလေယာဉ်နဲ့6ချိန်လောက်ပို့ဆောင်ပေးခဲ့ပါတယ်။နောက်ထပ်လည်းလေယာဉ်တွေလာနေပါတယ်။ဘင်္ဂလားဒေ့ရှ်မှာရှိတဲ့ကျွန်တော်တို့ရုံးမှာလည်းဝန်ထမ်းဥယျာဉ်ကိုနှစ်ဆတိုးထားပြီးအခုဆိုရင်ဝန်ထမ်း100လောက်ရှိနေပါတယ်။နောက်ထပ်လည်းကျွန်တော်တို့ရဲ့အလုပ်တွေနဲ့အစီအစဉ်တွေကိုတိုးချဲ့ဖို့ရှိပါတယ်။အသေးရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရာထိုင်ခင်းအတွက်ဘင်္ဂလားဒေ့ရှ်ဆိုရာကနေဧက2000ပေးထားတယ်ဆိုတာကျွန်တော်တို့သိရပါတယ်။
ဩဂုတ်လ25ရက်နေ့နောက်ပိုင်းဒုက္ခသည်တွေများလာတဲ့အတွက်နောက်ထပ်ဧက1000ကိုဘင်္ဂလားဒေ့ရှ်အစိုးရကထပ်ပြီးတိုးချဲ့ပေးထားတယ်လို့လည်းဂျိုးဆက်ထရီပူရာကပြောပါရယ်ဒါအပြင်အသေးရောက်လာတဲ့ဒုက္ခသည်ဥယျာဉ်တန်းတစ်ဝက်ကျော်ကိုအကာအကွယ်ပေးဖို့နေရာထိုင်ခင်းပေးဖို့မိလာနဲ့ရေတပ်စတာတွေကိုကူညီထောက်ပံ့ဖို့အတွက် UNHCR အပိုင်းကနေအရေးပေါ်ထောက်ပံ့ဖို့နောက်ထပ်6လစာအမေရိကန်ဒေါ်လာတန်း80ကျော်ထပ်ပြီးလိုအပ်နေကြောင်းနဲ့နိုင်ငံတကာအလူရှင်တွေအနေနဲ့ဝိုင်းဝန်းကူညီကြဖို့လည်းသူကတိုက်တွန်းခဲ့ပါရယ်အလားတူ IOM နိုင်ငံတကာရွှေပြောင်းအခြေချသူများအကူအညီပေးရေးအဖွဲ့ရဲ့ဝန်ထမ်းဟောင်းလည်းဖြစ်ဒုက္ခသည်ရေးဆိုင်ရာကျွမ်းကျင်သူလည်းဖြစ်တဲ့ Asif Muni ကကုလသမဂ္ဂအပါအဝင်နိုင်ငံတကာအကူအညီပေးရေးအေဂျင်စီတွေအနေနဲ့6လစာအတိုင်းအတာနဲ့လိုအပ်တဲ့ရန်ပုံငွေပမာဏခန့်မှန်းတွက်ချက်ရတဲ့အကြောင်းရင်းဟာ ဒုက္ခတွေတွေပိုပိုပြီးများလာတဲ့အခြေအနေကြောင့်ဖြစ်ပြီးတကယ့်လက်တွေ့မှာလည်းနောက်ပိုင်းလိုအပ်လာမယ့်အတိုင်းအတာကိုအကဲဖြတ်ဖို့အခက်အခဲရှိကြောင်း VOE Bangladesh ဌာနကခုလိုပြောပါတယ
်။ So my understanding is that this is
နားလေတာကတော့ဒါဟာယာယီအကဲဖြတ်ထားတာဖြစ်ပါလေ။ဒါမဲ6လအတွင်းလိုအပ်ချက်တွေယာယီခံမှန်းသုံးသပ်ထားတာပါ။နောက်6လအတွင်းမှာလည်းပိုပိုပြီးကြီးမားလာမယ့်လိုအပ်ချက်တွေပေါ်မှာအခြေခံပြီးနောက်ထပ်အကဲဖြတ်တွက်ချက်ဖို့ရှိပါတယ
်။ဒါ့အပြင်ကုလသမဂ္ဂအေဂျင်စီတွေဘက်ကလည်းဘင်္ဂလားဒေ့ရှ်အစိုးရကဒုက္ခသည်တွေအတွက်ဘာတွေလုပ်ပေးမလဲဆိုတာစောင့်ကြည့်ခြင်းနဲ့အနေအထားရှိနေတယ်လို့အာဆစ်မူနီကပြောပါတယ်။ဒီအတော်တွင်ဘင်္ဂလားဒေ့ရှ်နယ်စပ်ဒုက္ခသည်စခန်းတွေကိုကိုယ်တိုင်သွားရောက်ခဲ့တဲ့လူသားချင်းစာနာမှုနဲ့အရေးပေါ်အကူအညီပေးရေးညှိနှိုင်းဆောင်ရွက်မှုဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်မတ်လောကော့ခ်ကလည်းဒုက္ခသည်တွေဟာမြန်မာစစ်တပ်ရဲ့ကြောက်မက်ဖွယ်ကောင်းတဲ့နှင်းပန်းနှိပ်စက်မှုကိုကြုံတွေ့ခဲ့ရတယ်လို့ဂျနီဗာကုလသမဂ္ဂဌာနချုပ်ရုံးရဲ့တောက်ကြာနေသတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ
်။ I sat down with 24 women who had
ထွက်ပြေးလာတဲ့ဒုက္ခသည်အမျိုးသမီး24ဦးနဲ့အတူထိုင်ပြီးတော့ကျွန်တော်စကားပြောခဲ့ပါတယ်။သူတို့မျက်စိရှိမှသူတို့ရဲ့အမျိုးသားတွေအဖေတွေသားတွေတတ်ခံခဲ့ရတာကိုအတင်းအဓမ္မအကြည့်ခိုင်းခဲ့တဲ့ဖြစ်ရဆိုးတွေကိုပြောပြခဲ့ကြပါတယ်။နောက်ပြီးတော့အတင်းအဓမ္မပြုကျင်တာမျိုးတကယ့်ကိုလိမ်ပိုင်းဆိုင်ရာအကြမ်းဖက်ခံရတဲ့ဖြစ်ရပ်တွေလည်းကြားခဲ့ရပါတယ်။သူတို့ရဲ့ရွာတွေလည်းမိရှို့ခံခဲ့ရလို့ထွက်ပြေးခဲ့ရတဲ့အကြောင်းတွေကိုလည်းပြောပြခဲ့ကြပါတယ
်။ဘင်္ဂလားဒေ့ရှ်အစိုးရကတော့မြန်မာနိုင်ငံကနေထွက်ပြေးလာတဲ့ရိုဟင်ဂျာတန်းတဝက်ကျော်ကိုထားဖို့ကမ္ဘာအကြီးဆုံးဒုက္ခသည်စခန်းကိုသူတို့နိုင်ငံဘက်အချမ်းမှစောင့်နေတယ်လို့ကြာတာပတိနေ့ကပြောကြားခဲ့ပါတယ်။1988ခုနှစ်ကတည်းကမြန်မာနိုင်ငံကနေထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုတရားဝင်စတင်လက်ခံခဲ့ပြီးတဲ့နောက်အခုနောက်ဆုံးကိန်းဂဏန်းတွေအရဒုက္ခသည်စုစုပေါင်း8000ကျော်ရှိသွားပြီလို့လည်းဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေကပြောပါရယ်ဒီလိုကြီးမားတဲ့ဒုက္ခသည်စခန်းထားရှိတဲ့အစီအစဉ်ဟာရေဒိုပြည်လည်မှုရရှိဖို့အတွက်သာဖြစ်ပြီးရေရှည်အတွက်ဆိုရင်နေထိုင်ရေးအဆင်ပြေဖို့အတွက်အလုတ်သမားဈေးကွက်နဲ့နောက်ပြီးဒုက္ခသည်တွေအဆက်မပြတ်ဝင်ရောက်လာမှုစတာတွေကိုထဲသွင်းစဉ်းစားပြီးဖြေရှင်းတဲ့နည်းလမ်းလိုအပ်လိမ့်မယ်လို့ဒုက္ခသည်အရေးဆိုင်ရာကျွမ်းကျင်သူအာဆစ်မူနီကပြောပါရယ်ရှင
်သောရရှင်များရှင်မြန်မာနိုင်ငံရခိုင်ပြည်နယ်ကပြဿနာတွေကြောင့်နိုင်ငံကနဲ့ဆက်ဆံရေးမှာမျက်နှာပြက်စရာတွေကြုံနေရပါတယ်။ရခိုင်ပြည်နယ်အခြေအနေကြောင့်ဘယ်နိုင်ငံတွေနဲ့ဆက်ဆံရေးပြက်ပြီးဘယ်နိုင်ငံတွေနဲ့ဆက်ဆံရေးတွေနှိကက်လာနိုင်ပါလဲ။နိုင်ငံကစာမျက်နှာမှာရေရှည်အကျိုးဆက်တွေရောဘာတွေကြုံရနိုင်တယ်လဲဆိုတာကို VOA မြန်မာပိုင်းရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-3855လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပို့ပို့ထားနိုင်ပါတယ်။စနေနေ့ရက်ရက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ဒီနေ့ညထာရလေးလိုင်းဆွေးနွေးကမှပါဝင်ဆွေးနွေးလူသူတွေအချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုထိုင်းနိုင်ငံကမြန်မာရွှေ့ပြောင်းအလုပ်သမားတချို့မူးယစ်ဆေးတုံ့ဆွဲမှုနဲ့အဖမ်းခံနေရတဲ့အခြေအနေကိုပြောပြပေးပါဦးမယ်။ထိုင်းနိုင်ငံမှာတရားမဝင်အလုပ်လုပ်နေကြတဲ့မြန်မာအလုပ်သမားတွေအတွက်မြန်မာအစိုးရကမြေသူမြေဝါဖြစ်ကြောင်းထောက်ထားစာအုပ် CI ထုတ်ပေးနေတဲ့စင်တာတွေမှာ CI စာအုပ်လုပ်နေကြသူတွေကိုပွဲစားတွေကငွေကြေးအဆမတန်ယူနေတာကြောင့်ထိုင်းအာဏာပိုင်တွေကဇက်တိုက်ဆိုစလိုဝင်ရောက်ဖမ်းဆီးစစ်ဆေးနေပါတယ်။အော်တိုဘာလ6ရက်မနေ့ကအထိဆိုရင်3ရက်ဇက်တိုက်ဖမ်းဆီးစစ်ဆေးခဲ့တာမှာပွဲစားတွေသာမကမူးယစ်ဆေးတုံ့ဆွဲထားတဲ့မြန်မာအလုပ်သမားတွေလည်းပါဝင်နေတဲ့အကြောင်းထိုင်းအခြေစိုက် VOE သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံတွင်းမှာတရားဝင်အထောက်အထားမရှိတဲ့မြန်မာအလုပ်သမားတွေအတွက်မြန်မာအစိုးရထံကနေတင်ဒါအောင်မြင်ပြီးမြန်မာအစိုးရထံမှကြက်ငွေ3,900အာမခံတင်စာချုပ်ချုပ်ဆိုပြီးထိုင်းနိုင်ငံမှာလာရောက်ဖွင့်လှစ်လုပ်ကိုင်နေတဲ့မိသူမိဝါဖြစ်ကြောင်းအထောက်အထားစာအုပ် Certificate of Identity CI စခန်းတွေကိုထိုင်းရနာပိုင်တွေကနေ့စဉ်ဝင်ရောက်စစ်ဆေးနေတာ3ရက်ရှိနေပြီဖြစ်ကြောင်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကဆိုပါတယ်
။အဲ့ဒီ5ရက်6ရက်ဒီနေ့ဆိုတော့3ရက်ပေါ့နော်စခန်းတန်းရှိမှလူတွေလာသွင်းနေတဲ့ပွဲစားတဲ့အလုပ်သမားတွေကိုထိုင်းဒီလာဝကရဲ့ထိုင်းထောက်လန်းရေးရဲ့ထိုင်းသူရေးတပ်ဖွဲ့ရဲ့ထိုင်းစစ်တပ်ရဲ့ကအင်တက်အတဲ့နေတိုင်းလာပြီးတော့မဖန်စီတယ်။ခြေနဲ့ရှိပြီးတော့ပါသွားကြပြီ။နောက်တစ်ခုကတော့ဒီစခန်းတွေထဲမှာမစင်မရှင်းအဲမူရီစီဝါသုံးစွနေတာကိုဒီဂျာပတ်ပေါ်ထူးသဖြင့်ပေါ့။အဲသုံးစွနေတဲ့ဥပ္ပိရှိတယ်ဆိုပြီးတော့ ော်ဒီရေစခန်းကိုပုံဆက်လိုက်တဲ့ရေစခန်းကခေါ်တော့တာလေ
မြန်မာလူသမားတွေနဲ့ပတ်သက်လို့ CI စခန်းတွေမှာထိုင်းမြန်မာပွဲစားတွေကငွေတောင်းခံမှုတွေဟာထိုင်းသတင်းတွေမှာလည်းဖော်ပြမှုတွေရှိနေပါတယ်ထိုင်းဆိုရဘက်ကဝန်ကြီးချုပ်မစ္စတာပရာယုတ်ချန်အိုချာကိုရိုင်က CI စခန်းတွေမှာမြန်မာလူသမားတွေကိုပွဲစားတွေကအဆမတန်ငွေကြေးကောက်ခံနေတာနဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့အတွက်ထိုင်းမီဒီယာမှာပြောဆိုခဲ့ပြီးတဲ့နောက်မှာတော့ထိုင်းနိုင်ငံဘက်ကCI စခန်းတွေကိုဝင်ရောက်စစ်ဆေးမှုတွေစတင်ခဲ့တာဖြစ်ပါတယ်။အဲ့ဒီမတိုင်ခင်ကတည်းကထိုင်းနိုင်ငံပိုင်နေဘက်ကအထောက်အထားတွေကိုရယူတာမျိုးတွေလုပ်ခဲ့တယ်လို့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကိုလည်းထိုင်းအထူးစုံစမ်းရေးအဖွဲ့ကတိုင်ပင်မှုတွေလုပ်ခဲ့တယ်လို့လည်းဥကြောတောင်းကဆက်ပြောပြပါတယ်
။စက်တင်ဘာလ20ရက်နေ့ကဒီထိုင်းဆိုရဟိုတရားဆိုင်ပေါ့ဟိုဘုံမိုးကြီးဆင်ရှိတဲ့ဝေဒမီကြီးကနေပြီးတော့သူနဲ့ပတ်သက်တဲ့အင်ဖော်တွေကိုလာလောက်တဲ့အခါမှာအဲ့ဒါမှနေပြီးတော့ဒီမဟာရှန်စင်တာအတက် MCC ရှင်းမှာဆော်ရဆော်တဲ့ညောင်းနေတာတွေပါတော့သူကတပ်ပုံတွေဘူးကြိုးရိုက်ပြီးတော့ကျွန်တော်နဲ့ဥအောင်မျိုးသန်းကိုရိုက်ပြီးတော့ပို့ခဲ့တယ်။အာပို့ခဲ့တော့ကျွန်တော်တို့ဒါလေးတွေသိထားကြတော့ရှိတယ်ဆိုပြီးတော့ကျွန်တော်တို့ message ပေးခဲ့တယ်။ဒါပေမဲ့ဗမာဖက်ကတစုံတစ်ခုဟိုအရေးယူဆောင်ရွက်ရှင်းမရှိဘူ
း။မဟာချိုင်စခန်းတက်မှာတော့ထိုင်းရနာပိုင်းတွေကမှတ်တမ်းအဖြစ်ဓာတ်ပုံတွေလာရိုက်တယ်လို့CI လုပ်နေတဲ့မြန်မာလူသမားတွေကိုလည်းစစ်ဆေးခဲ့တဲ့အကြောင်းထိုင်းရနာပိုင်းကြီးရဲ့စစ်ဆင်းမှုကိုကြုံရတဲ့မြန်မာလူသမားတဦးကအခုလိုပြောပါတယ်
။သူက DSI နဲ့ထိုင်း WI နဲ့ပါတယ်စစ်သားတွေလည်းပါတယ်။ဒီမှာသူစခန်းအဝင်တွေလိုက်တယ်ပြီးတော့ခုံတွေမှာလိုက်ရိုက်တယ်။ကျွန်တော် CI ထုတ်ပြီးတဲ့ခုံတွေနံပါတ်လူစင်းကြီးရေးတဲ့ခုံတွေပေါ့ပြီးတော့ queue number တွေပေါ့ဟုတ်တယ်
။ရိုက်ပြီးတော့သူကဘယ်လောက်ပြရလဲပါလဲမေးလား
။ဟုတ်ကဲ့မေးတယ်ကွ။နောက်မျိုးသမီးကတော့9000ပြရတယ်။ခွဲစားပေါ့ပွဲစားမှာပိုင်တော့ဝင်လို့မရဘူး။ဒီက CN ရပြီဆိုတော့ပွဲစားနဲ့ဆက်ပြရတာ။နောက်သူကတက်မှတ်ထားတယ်ပေါ့။သူတို့ဦးကိုဘလောက်ပဲကုန်ကြရမယ်။ဒါတွေကတော့စာရွက်မှာလည်းရှိတယ်။အပြင်မှာကျတော့ကျွန်တော်တို့ဘယ်သူပဲဖြစ်ဖြစ်ပွဲစားနဲ့ဆက်ပြပြီးတော့လုပ်ရတာ
။အလုသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနအလုသမားညွှန်ကြားမှုဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဦးဝင်းစိန်ဟာထိုင်းလူသမားဝင်ကြီးဌာနနဲ့တွေ့ဆုံဆွေးနွေးဖို့အတွက်လာရောက်နေချိန်မှာပဲမြန်မာဘက်ကဖွင့်ထားတဲ့ CI စခန်းတွေမှာမြန်မာနဲ့ထိုင်းပွဲစားတွေကအလုသမားတွေကိုခေါင်းမော့ဖျက်နေမှုတွေကိုထိုင်းရနာပိုင်တွေကလာရောက်စစ်ဆေးနေတာလည်းဖြစ်ပါတယ
်။မအေးအေးမှဖျော်ပြပေးသွားတာပါရှင်။အခုနိုင်ငံတကာသတင်းလွှာတွေဘက်ကိုအလှည့်ပေးပါတော့မယ်။ကမ္ဘာအင်အားကြီး6နိုင်ငံနဲ့အီရန်နိုင်ငံကြား2015ခုနှစ်ကချုပ်ဆိုထားတဲ့နျူကလ িয়ার ဆိုင်ရာသဘောတူစာချုပ်ကိုသမ္မတဒေါ်နယ်ထရမ့်ကလုံးလုံးပယ်ဖျက်လိုက်တာမဟုတ်ပေမဲ့ဆက်ပြီးအတိအမှတ်မပြုမဲ့အလားအလာတော့ရှိနေပါတယ်။ရွေးကောက်ပွဲကာလတုန်းကတော့ဒီစာချုပ်ကိုဖျက်ပစ်မယ်ဆိုပြီးသမ္မတထရမ့်ကအပြင်းအထန်ပြောထားတာဖြစ်ပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီး VOE သတင်းတောက်ဝီလျံဂယ်လိုရဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြမှာပါရှင်။
ဒီရန်ညူလီယာသဘောတူညီချက်ကိုလုံးဝဖျက်ပစ်လိုက်တာမျိုးမဟုတ်ဘဲအတိအမှတ်ပြုထားတာကိုပဲသမ္မတထရမ့်ကနောက်သတင်းပတ်မှာပြန်ရုပ်သိမ်းမယ်လို့ခန့်မှန်းထားတဲ့အကြောင်းသတင်းတွေမှာပြောနေကြတာပါဒီလိုလုပ်လိုက်မယ်ဆိုရင်အီရန်အပေါ်အရင်တုန်းကချမှတ်ထားပြီးသဘောတူညီချက်အရပြန်ရုပ်သိမ်းထားတဲ့စီးပွားရေးဒဏ်ခတ်အရေးယူမှုတွေကတချို့ဒါမှမဟုတ်အားလုံးကိုပြန်ချမှတ်မလားဆိုတာလွတ်တော်အနေနဲ့ရဲ60အတွင်းဆုံးဖြတ်ရမှာဖြစ်ပါတယ်သဘောတူစာချုပ်လုံးဝအသက်မဝင်တော့မယ့်အခြေအနေရောက်သွားစေမယ့်တန်ခတ်ရည်ရွယ်မှုတွေပြန်ချမှတ်တာမျိုးကို Republican လွှတ်တော်အမတ်အများပြားရောဒီမိုကရက်တွေကပါကန့်ကွက်နေကြတာပါ Congress လွှတ်တော်ကရည်ရွယ်လှုပ်ဆောင်မှုတိုက်တွန်းတာကိုသမ္မတ Trump ကစိုင်းထားဖို့ရှိတယ်ဆိုတဲ့သတင်းတွေကလည်းထွက်ထားပါတယ်သိတ်တော်တဲ့စစ်ဆက်ညီနိုင်သူအဖြစ်ကိုကိုကူကြီးညာထားတဲ့သမ္မတ Trump ကဒီသဘောတူညီချက်ဟာလုံဖူးသမျှအညံ့ဆုံးသဘောတူညီချက်တစ်ခုလို့ပြောထားပြီးဖျက်ပစ်မယ်ဆိုတဲ့သဘောမကြာခဏပြောနေတာပါဂျာတာပရီနေနောက်ပိုင်းမှာတော့သဘောတူညီချက်ပါအချက်တွေအတိုင်းအီရန်ကလိုက်မလုပ်ခဲ့ဘူးလို့သမရကပြောပြီးအီရန်နဲ့ပတ်သက်လို့တိတ်မကြခင်မှာကြားရလိမ့်မယ်လို့စစ်ဘက်ခေါင်းဆောင်တွေနဲ့အစည်းအဝေးတစ်ခုမတိုင်ခင်လေးမှာပဲပြောခဲ့ပါတယ်။ဒါအပြင်မုံတိုင်းမလာခင်ငြိမ်သက်ခြင်းမျိုးဆိုတဲ့စကားကိုလည်းသမရထရမ့်ကပြောတာကြောင့်ဘာကိုဆိုလိုတာလဲလို့သတင်းတော်တွေကမေးတဲ့အခါတိပါလိမ့်မယ်လို့ပဲပြန်ဖြေပါတယ်။သမရရဲ့စကားအပေါ်ရှင်းချက်ထပ်ပေးဖို့အင်ဖြူတော်ပြောခွင့်ရဆရာဟကဘီဆန်ဒါစ်ကိုတောက်ကြနေတဲ့သတင်းစာရှင်းလင်းပွဲအတွင်းသတင်းတော်တွေကမေးတဲ့အခါသူကပြောဖို့ညင်ပြီးစောင့်ကြည့်ရပါလိမ့်မယ်လို့ပဲဖြေသွားပါတယ
် As we've said many times before we're never going to say in advance what the president's going to do
ကျွန်တော်တို့အရင်ကအချိန်ပေါင်းများစွာပြောခဲ့ဘူးတယ်လို့ပါသမ္မတဘာလုပ်မယ်ဆိုတာကိုကျွန်တော်တို့ဘယ်တော့မှချိုးပြောမှာမဟုတ်ပါဘူး
အ ီရန်နျူကလ িয়ার ရေးနဲ့ပတ်သက်ပြီးအခြေအနေတရားလောက်ကိုကြည့်တာမဟုတ်ဘဲအားလုံးကိုခြုံငုံမိအောင်ကြီးစုသုံးသပ်နေတဲ့ဆိုတဲ့သဘောမျိုးလေးဆန်ဒါစ်ကဆိုပါတယ
် We're looking at something that is a broad strategy doesn't just address one part of
ကျေပြင်းတဲ့မဟာဗျူဟာတစ်ခုအနေနဲ့ကျမတို့ကြည့်မြင်ပါတယ်အီရန်ရဲ့ဆိုးပါတဲ့အပြုအမူအစိတ်အပိုင်းတစ်ခုလောက်ကိုကင်တွယ်ဖို့သာမဟုတ်ဘဲကျေပြင်းတဲ့ကိစ္စရပ်တွေအားလုံးကိုကင်တွယ်ဖို့ဖြစ်ပါတယ်
နျူကလ িয়ার သဘောတူညီချက်ကိုဖျက်လိုက်မယ်ဆိုရင်တော့သမရဟာအမျိုးသားလူညုံရေးဆိုင်ရာသူ့ရဲ့ထိတ်တန့်အကြံပေးပုဂ္ဂိုလ်တွေကအကြံပေးထားတာကိုစန့်ကျင်ပြီးလုပ်တာပဲဖြစ်ပါလိမ့်မယ်။စာချုပ်ထဲမှာဆက်ပါနေတာဟာအမေရိကန်အမျိုးသားလူညုံရေးအကျိုးစီးပွားနဲ့ကပ်ညီတယ်လို့ကာဝေးဝန်ကြီးဂျင်းမက်ဒစ်ကရောပူးတွဲစစ်ဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌဘိုလ်ချုပ်ကြီးဂျိုးဆက်ဒန်ဖို့ကပါလွှတ်တော်အမတ်တွေကိုပြောထားတာပါ။သဘောတူစာချုပ်ကိုပြန်ပြီးဆက်ဆက်ညှိနှိုင်းမှာမဟုတ်ဘူးလို့အီရန်တာဝန်ရှိသူတွေကပြောထားပါတယ်။အမေရိကန်ကဒဏ်ခတ်အရေးယူမှုအသစ်တွေချမှတ်မယ်ဆိုရင်တော့နိုင်ငံပိုင်းတွင်စာချုပ်ထဲကနေထွက်ပြစ်မယ်လို့အီရန်သမ္မတဟက်ဆန်ရူဟာနီကချိန်ချောက်ထားပါတယ်ခင်ဗျာ
ကိုကျော်သိန်းပြောပြခဲ့တာပါရှင်ဒီနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုကို ICAN လို့ခေါ်တဲ့ဒီနျူကလ িয়ার ဖြတ်သိမ်းရေးနိုင်ငံတကာစီးရုံးလှုပ်ရှားမှုအဖွဲ့ကရသွားပါတယ်နျူကလ িয়ার ကင်းစင်တဲ့ကမ္ဘာကြီးဖြစ်လာဖို့လမ်းဖွင့်ပေးတဲ့ ICAN အဖွဲ့ရဲ့အထောက်ကြိုးပမ်းမှုတွေကိုအတိမတ်ပြုသောအပြင်အခုလိုစုချီးမြှင့်ခံရတာဖြစ်တဲ့အကြောင်းပြောပါရစေ။ ICAN အဖွဲ့ဟာနိုင်ငံပေါင်း100ကျော်ကအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့စုပေါင်းဖွဲ့ထားပြီးနျူကလ িয়ার လက်နက်တာစီရေးစာချုပ်ဖြစ်မြောက်အောင်မြင်ရေးစောင့်ကျင်းပေးနိုင်ခဲ့တဲ့အကြောင်း ICAN ဌာနချုပ်ရှိရာဂျနီဗာမြို့ကနေ VOA သတင်းတောက် Lisa Schlein ရဲ့သတင်းပေးပို့ချက်ကိုဆက်ပြီးတော့နားဆင်ကြည့်ရအောင်ပါရှင်။ ICAN အဖွဲ့ရဲ့တခုတည်းသောအောင်မြင်မှုကနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့နိုင်ငံကြီးတွေကစန့်ကျင်ကန့်ကွက်နေကြတဲ့ကြားကပဲကမ္ဘာတစ်လွှားကနိုင်ငံပေါင်း122နိုင်ငံပါဝင်တဲ့နျူကလ িয়ার ပိတ်ဆို့ရေးသဘောတူစာချုပ်ကိုဇူလိုင်လ9ရက်နေ့ကလက်မှတ်ရေးထိုးနိုင်ခဲ့တာပဲဖြစ်ပါတယ်။ဒီစာချုပ်ကိုနိုင်ငံပေါင်း50ကအတည်ပြုပြီးတဲ့အခါမှာစတင်အသက်ဝင်လာပါလိမ့်မယ်။ငင်းချရဲ့နိုဘယ်ဆုဟာကမ္ဘာကြီးရင်ဆိုင်နေရတဲ့ဒီထိခိုက်ပျက်စီးမှုတွေရဲ့အကြောင်းရင်းဖြစ်တဲ့လက်နက်တွေကင်းမဲ့ခြုံငိမ့်သွားရေးမမောနိုင်မပန်းနိုင်လှုပ်လှုပ်နေကြတဲ့ကဘာအနှက်ကတန်ပေါင်းများစွာသောလူတွေကိုချီချူဂုံပြူလိုက်တာဖြစ်ကြောင်းအိုင်ကန်အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးချုပ်ဘီယက်ထရစ်ဖန်ကပြောပါတယ်။ဒါ့အပြင်ဒီငင်းချဲရဲ့နိုဘယ်ဆုဟာဟီရိုရှိမားနဲ့နာဂါစကီအမှုမျိုးဘုံတန်ကအသက်ရှင်ကျန်ရစ်သူတွေကိုဂါရဝပြူလိုက်တာဖြစ်တယ်လို့သမိုင်းတွင်နဲ့သဘောတူညီချက်ဖြစ်မြောက်လာစေအောင်တွန်းအားဖြစ်ခဲ့ကြတဲ့နျူကလ িয়ার လက်နက်တွေစမ်းသပ်ဖောက်ခွဲမှုကြောင့်ထိခိုက်ခံစားကြရသူတွေကိုလည်းကာရဝပြူတာဖြစ်တဲ့အကြောင်းသူမကဆက်ပြီးပြောပါတယ
်
ဒီနျူကလ িয়ার ဖြတ်သိမ်းရေးသဘောတူစာချုပ်ကအလွန်ကြီးမားများပြားလှတဲ့ထိခိုက်ပျက်စီးမှုတွေဖြစ်စေမဲ့အစိုးဆုံးလက်နက်တွေကိုတရားမဝင်ကြောင်းတိတိကျကျကြေညာသလိုနျူကလ িয়ার လုံးဝကင်းစင်ရေးဆောင်ရွက်ဖို့ရှင်းလင်းပြတ်သားတဲ့လမ်းကြောင်းတစ်ခုတည်ထောင်တာဖြစ်ပါတယ်။အခုလိုစုချင်းမြင့်ခံရတယ်ဆိုတာဟာပျက်စီးဆုံးရှုံးမှုကြီးကြီးမားမားဖြစ်စေနိုင်တဲ့ကျေပြန့်ကြီးမားပြီးရေရှည်ထိခိုက်ဆုံးရှုံးမှုတွေဖြစ်စေနိုင်တဲ့ဘယ်လိုနျူကလ িয়ার လက်နက်အသုံးပြုမှုကိုမဆိုနိုင်ငံတကာအတိုင်းအဝိုင်းတစ်ခုလုံးနေစဉ်နဲ့အမျှလက်နက်ရှိုင်းရှိုင်းတောကရောက်နေကြရတာကိုလည်းတုံ့ပြန်ဆောင်ရွက်လိုက်တာဖြစ်ပါတယ်
။တချို့အစိုးရအဖွဲ့တွေကနျူကလ িয়ার လက်နက်တွေဟာလုံခြုံရေးအတွက်မရှိမဖြစ်တဲ့အရာလို့ယုံကြည်နေကြတာဟာအင်မတန်လွဲမှားပြီးအန္တရာယ်ကြီးတဲ့အကြောင်း Miss Pen ကပြောပါတယ်။အမေရိကန်ပြည်ထောင်စုနဲ့အီရန်နိုင်ငံတို့ရဲ့နျူကလ িয়ার သဘောတူညီချက်သာပြိုပြတ်သွားမယ်ဆိုရင်အလွန်ကန့်ခေတာပဲဖြစ်မယ်လို့နိုဘယ်ငြိမ်းချမ်းရေးဆုရှင်ဖန်ကပြောပါတယ်။အီရန်နိုင်ငံဟာသဘောတူညီချက်ကိုအပြည့်သက်သဘောမတူရသေးတဲ့အကြောင်းနဲ့သဘောတူညီချက်ဆက်လက်ရှိနေဖို့နဲ့ထောက်ခံမှုရဖို့လိုကြောင်းကိုလည်း Miss Pen ကပြောသွားခဲ့ပါတယ်ရှင်။အမေရိကန်တန်ရဲ့နေနေမနေ့ကအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါလေရှင်အခုထုတ်လွှင့်ပေးနေတဲ့ရေဒီယိုဓာတ်ရိုက်အသံလွှင့်အစီအစဉ်ကို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါလေရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာမယ့်နေ့ခင်ဗျာရှင် VOA American တန်ကနေ2019ခုနှစ်အောက်တိုဘာလ9ရက်စနေနေ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 32 40နဲ့လိုင်းလမီတာ190တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းကောက်နှုတ်ချက်တွေ၊အီရန်သုံးအင်္ဂလိပ်သင်ကန်းစာနဲ့အမျိုးသမီးကဏ္ဍမှာတော့အမျိုးသမီးအခွင့်အရေးတွေနဲ့ပတ်သက်လို့
ဆိုတော့အမျိုးသမီး40ပါပေါ့နော်အကြံဖတ်မှုကိုတနည်းမဟုတ်တနည်းနဲ့ခံခဲ့ရတယ်ဆိုတော့မှတ်တမ်းလေးတွေရှိတဲ့သူတွေပေါ့နော်ပြီးလို့ရှိရင
် The International Visitor Leadership Program အစီအစဉ်နဲ့ American ပြည်ထောင်စုကိုခေတ္တရောက်နေတဲ့မတ်အေးတီတီကျော်နဲ့တွေ့ဆုံမေးမြန်းခန်းမှနှားဆင်ကြရမှာပါသိပ္ပံနဲ့နည်းပညာအစီအစဉ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်ရှင်အခုရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးနေကြတဲ့မြန်မာပြည်အကြောင်းတွေကိုဥကျော်ဆန်တာနဲ့ကိုကျော်အောင်လွင်တို့ကမူလစောင်းပါရှင်တွေရဲ့အားပေါ်မပြတ်ကောက်နှုတ်တင်ပြပေးထားတာကိုနှားဆင်ကြရအောင်ပါရှင်
ရင်းရပြဿနာကြောင့်ဘင်္ဂလားဒေ့ရှ်ကိုဘယ်လိုပြောင်းလဲစေသလဲဆိုတဲ့ခေါင်းစဉ်နဲ့ Tom Flex John Cookie တဲ့ဆမောက The New York Times ကထုတ်တင်ပြလိုပါတယ်မြန်မာနိုင်ငံဘက်ကရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးလာတဲ့ကိစ္စဟာဆယ်စုနှစ်တွေအတွင်းအဆိုးရွားဆုံးဒုက္ခသည်ပြဿနာဖြစ်ပါတယ်ဆင်းရဲနွမ်းပါတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘုဝန်ထုတ်ဝန်ဘူးကြီးဖြစ်လာစေပါတယ်လူမှုဒုက္ခနဲ့လုံခြုံရေးပြဿနာအပြင်လူတွေသိမ့်မတွေးမိကြတဲ့ကိစ္စတရက်ကတော့ဘင်္ဂလားဒေ့ရှ်အဆိုးရွားစနစ်အနာပြအုပ်ချုပ်ရေးဘက်ကိုပြန်လျှော့ကျနေတဲ့အရှင်ဟုံကိုပုံမြန်ဆန်သွားစေတာပဲဖြစ်ပါတယ်။1981လွတ်လပ်ရေးရပြီးကတည်းကဘာသာရေးဩဇာမခံဘူးဆိုတဲ့အဝါမီလိဂ်အဝါမီအဖွဲ့ချုပ်နဲ့ Islamist Wadi ဘင်္ဂလားဒေ့ရှ်အမျိုးသားပါတီ BNP တို့ဟာဗတ်ပြန်ကြားပြန်ရှင်ပြိုင်အာဏာယူလာခဲ့ကြတာဖြစ်ပါတယ်။အခုက BNP ခေါင်းဆောင်တွေကဝန်ကြီးချုပ်ဆိတ်ခါစနာဟာရိုဟင်ဂျာတွေနှစ်ကုတ်ခံရမှုကို genocide ခေါ်လူမျိုးတုံးသတ်ဖြတ်မှုလို့မဆုံးတဲ့အတွက်ရောတခါဒီအရေးမှာအိန္ဒိယနဲ့တရုတ်တို့ကိုကိုဗစ်ပါလာအောင်မဆွဲဆောင်နိုင်တဲ့အတွက်ပါဝေဖန်နေကြတာပါဘင်္ဂလားဒေ့ရှ်နိုင်ငံမှာအစိမ်းဩဇာကြီးမာပြီးမဒရာစာကျောင်းပေါင်း 2,000 ခွဲလောက်တည်ထောင်ထားတဲ့ Islamist လှုပ်ရှားမှုအဖွဲ့ Hafazat al-Islam ကဆိုရင်ရွှေညာတို့ထွက်လာခဲ့ရတဲ့ရခိုင်ဒေသလွတ်မြောက်ရေးအတွက်မြန်မာနိုင်ငံပေါ် Jihad ခေါ်ဘာသာရေးစစ်ပွဲဆင်နွှဲဖို့ထိန်းချုပ်နေကြပါတယ်ရှိခါစီနာအနေနဲ့ဒီလိုအစွမ်းရောက် Islamist တွေကျင်းနှံ့အောင်လှုပ်ဖို့လိုအပ်နေသလိုတစ်ဖက်မှာလည်းဘင်္ဂလားဒေ့ရှ်စစ်တပ်ရဲ့တင်းမာတဲ့သဘောထားကိုဆန့်ကျင်ပြီးတော့အိန္ဒိယနဲ့ရောမြန်မာနိုင်ငံတို့ထံမှာဆက်ဆံရေးဆက်လက်ကောင်းမွန်အောင်လည်းကြိုးပမ်းနေရတာဖြစ်ပါတယ်။ဒါတို့ကြောင့် secularism လို့ခေါ်တဲ့ဘာသာရေးဩဇာကကင်းလွတ်တဲ့ liberal စနစ်ရဲ့ဆန်ရေးဆန်ညွန့်တံပိုးထားမှုတွေကိုတချို့တော့စည်ရမဲ့ပုံပေါက်နေတယ်လို့យေတာထားပါတယ်ခင်ဗျာ
။တောက်တဲ့မျိုးစိတ်အသစ်15မျိုးကိုမြန်မာနိုင်ငံမှာအချိန်နှစ်ပတ်အတွင်းသိပ္ပံပညာရှင်တစ်ဖွဲ့ကရှာဖွေတွေ့ရှိခဲ့ကြတဲ့အကြောင်းအော်တိုဘာလ6ရက်နေ့ထုတ် Coconuts သတင်းမှာဖော်ပြထားပါတယ်။မြန်မာနိုင်ငံရှေ့ပိုင်းနဲ့တောင်ပိုင်းကထုံးကျောက်တွေပေါ်များတဲ့နေရာတွေမှာတောက်တဲ့မျိုးစိတ်အစ်စ်တွေကိုရှာဖွေတွေ့ရှိခဲ့ကြတာပါအစ်စ်တွေ့ရှိခဲ့တဲ့အထဲမှာခြေချောင်းလက်ချောင်းတွေအကွေးပုံစံရှိတဲ့တောက်တဲ့မျိုးစားနဲ့တောက်တဲ့အပုမျိုးစား၃မျိုးပါဝင်ပါတယ်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်လော့စီယရာတက်တိုကဒေါက်တာလီးခရစ်မာကမြန်မာပြည်မှာတောက်တဲ့တွေလာရှာတဲ့အသင်းရဲ့ခေါင်းဆောင်သူတွေတည်တူဖြစ်ပြီးတချို့တောက်တဲ့တွေကိုလက်နက်ကင်သဘုံနယ်မြေတွေမှာရှာဖွေတွေ့ရှိခဲ့လို့သူတို့ရဲ့ခီးစဉ်ကစိန်ခေါ်မှုတွေရှိတဲ့ခီးစဉ်လို့ဆိုပါတယ်တောက်တဲ့တဲ့ရှာဖွေရေးအသင်းထဲမှာမလေးရှားတိုက်ပံတက္ကသိုလ်အမေရိကန်ကဘရခန်ယမ်တက္ကသိုလ်နဲ့မြန်မာတက်တော်ဌာနကသူတွေတီတွေပါဝင်ကြပြီးတော့ FFI လို့ခေါ်တဲ့ Fauna and Flora International အဖွဲ့ရဲ့အထောက်အကူနဲ့မြန်မာပြည်ခီးစဉ်မှာသူတို့လှုပ်ရှားခဲ့ကြတာပါအခုအသစ်ရှာဖွေတွေ့ရှိတဲ့တောက်တဲ့15မျိုးထဲမှာ14မျိုးကိုသူတို့ကိုရှာဖွေတွေ့ရှိတဲ့ဒေသတွေရဲ့နာမည်တွေပေးထားပါတယ်နောက်တစ်မျိုးကတော့ Hemiphilodetlus thoniwittani လို့ခေါ်ပါတယ် FFI အဖွဲ့ကဒေါက်တာ thoniwitten ကိုဂုဏ်ပြုမဲ့ခေါ်ထားတာပါသူကရှမ်းပြည်နယ်တောင်ကြီးဒေသကထုံးကျောက်ဂူတစ်ခုမှာတောက်တဲ့မျိုးကိုရှာဖွေတွေ့ရှိခဲ့တာပါ။ရာနဲ့ချီတဲ့မျိုးစိတ်အစ်စ်တွေတေချာထိမ့်သိမ့်မှုမရှိရင်မျိုးတုံးပြောက်ွယ်တော့မဲ့အခြေအနေနဲ့ကြုံနေရပြီလို့လည်းမြမပြည်ကိုသွားခဲ့ကြတဲ့သူတေတီတွေကပြောကြပါတယ
်။ကမ္ဘာသတင်းတွေကမြမပြည်အကြောင်းတွေကိုကောက်နှုတ်တင်ပြခဲ့တာပါရှင်။အခုတခါလေ့လာကြရမယ့် American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လလတန်းကစီစဉ်ပို့ချပေးထားပါတယ်ရှင်။
ဒီကိမ်းနဲ့တင်ပြမယ် idiom အသုံးကတော့
hard to swallow
ဖြစ်ပါတယ်စာလုံးပေါင်းက HARD Hardga Keta TO2SWALLOW Swallow ga myo cha ra so ro sa kwai thun ye thai yai de be ga myo cha ya khit da bo shin di niya ma taman a phin no myo cha ya khit da ha asa sa phit be me lo le EDM so re the white de be ga ro lu tu u ni ne lek khan mu khet khe da ko so lo da phit ba de di thong ne pat de lo George Rowe pi de u ma ko na sin ji cha ya aw
It's hard to swallow that women do not get equal pay with men for equal work.
အမျိုးသမီးတွေနဲ့အမျိုးသားတွေကြားအလုပ်ချင်းတူတူလုပ်ကြပေးမယ်လို့လစာကြတော့တူတူမရကြတာလက်ခံရခက်လာပါတယ်လို့ဒိဗေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ It's hard to swallow that women do not get equal pay with men for equal work.
လူတူအနေနဲ့လက်ခံမှုခက်ခဲတာကို EDM အသုံးရဘယ်လိုပြောမလဲ
Hard to swallow
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ EDM အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်စီစဉ်တင်ဆက်ပေးနေတဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ကြပြီးတဲ့နောက်အခုအမျိုးသမီးခန္ဓာကိုလည်းနှာစင်ကြရပါမယ်ရှင်မြန်မာနိုင်ငံမှာအမျိုးသမီးများအိမ်တွင်းရေးအကြမ်းဖက်ခံရမှုနဲ့ပတ်သက်လို့ Behind the SilenceViolence against women and their resilience in Myanmar. တိတ်ဆိတ်ခြင်းနောက်ွယ်မြန်မာနိုင်ငံမှာအမျိုးသမီးများအကြမ်းဖက်ခံရမှုနဲ့သူတို့ရဲ့ခံနိုင်ရရှိမှုဆိုတဲ့ဂျာနယ်ဆောင်ပါကိုရခိုင်တိုင်းရင်းသူမတ်အေးတီတီကျော်ကတွေ့ဖက်ရေးသားခဲ့ပါတယ်။သူမဟာကြားမတန်းသူအခွင့်အရေးအမျိုးသမီးအခွင့်အရေးနဲ့အမျိုးသမီးတွေအပေါ်အကြမ်းဖက်မှုတွေကိုလည်းကြဲကြဲပြန့်ပြန့်လေ့လာထားသူဖြစ်ပါတယ်။လက်ရှိမှာနိုင်ငံအမေရိကန်နိုင်ငံသားရေးဌာနရဲ့ IVLP The International Visitor Leadership Program အစီအစဉ်နဲ့အမေရိကန်ကိုရောက်ခိုက်သူရေးသားခဲ့တဲ့ဆောင်ပါတွေနဲ့ပတ်သက်လို့မအေးတီတီကျော်နဲ့တွေ့ဆုံမေးမြန်းထားတာကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်းကတင်ပြထားပါတယ်ရှင်။
ညဒမြဘအချမ်းဖက်မှုနဲ့ပတ်သက်ပြီးတော့ ETV ကျော်ကဒီ behind the silence ပေါ့နော် violence against women and their resilience in Myanmar ဆိုပြီးတော့ဂျာနယ်ကိုပူးတွဲပြုစုတယ်လို့သိရပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့နည်းနည်းရှင်းပြပေးပါလားရှင်ဘာလို့ဒီခေါင်းစဉ်ကိုရွေးတယ်လဲဆိုတ
ော့ behind the silence ဆိုပြီးတော့နာမည်ပေးလိုက်တယ်ပေါ့နော်အဲ့ဒီတုန်းကအဓိကကတော့ဒီ violence against women အမျိုးသမီးများပေါ့အချမ်းဖက်မှုပဲဒါပေမဲ့ဘလို့ခေါင်းစဉ်မျိုးလေးပေးလိုက်လို့ရှင်ရင်ဒီသူတေသနာရလက်တွေကိုပို့ပြီးတော့ရုံလုံးကြွစီမလဲပေါ့နော်ဆိုတော့အဲ့ဒါကိုစဉ်းစားတဲ့အခါမှာကျွန်မတို့ဒီ research working group ဆိုတာလေးရှိပါတယ် research သူတေသနာဆိုတော့အဲ့ working group မှာရှိတဲ့ members တွေကိုလည်းအကြံဉာဏ်တွေတောင်းခဲ့ပါတယ်ပေါ့နော်နောက်ဆုံးမှကျတော့မြန်မာလူဘာသာပြန်ရရင်တော့တိတ်ဆိတ်ချင်းရဲ့နောက်ွယ်မှာပေါ့နော်ဘလို့တွေရှိုက်ငိုတာတွေရှိတယ်လဲဘလို့တွေဟိုခံစားနေရတာတွေရှိတယ်လဲဆိုတာလေးကိုပေါ်အောင်လို့ဒီ behind the silence တိတ်ဆိတ်ချင်းရဲ့နောက်ွယ်ဆိုပြီးတော့ခေါင်းစဉ်လေးကိုရွေးပြတာပါရှင်
တိတ်ဆိတ်ချင်းရဲ့နောက်ွယ်ဆိုတဲ့ခေါင်းစဉ်အတိုင်းပေါ့နော်သူတေသနာပြုစုရမှာဟိုသူတေသနာဘယ်လိုလုပ်တယ်လဲနောက်ပြီးတော့တွေ့ရှိချက်တွေကဘာတွေဖြစ်တယ်လဲဆိုတာနည်းနည်းရှင်းပြပေးပါလားရှင
်သူတေသနာကတော့လုပ်တဲ့အခါမှာပေါ့နော်ဒီအမျိုးသမီးအယောက်40ကိုအင်တာဗျူးခဲ့ပါတယ်အဲ့အမျိုးသမီး40ကပေါ့နော်အင်တာဗျူးတဲ့အခါမှာလဲသူတို့ကိုဆက်သွယ်တဲ့အခါမှာပေါ့နော် gender equality network ဒီကျမကြီးရတန်းတို့ညီမကြီးကိုရရဲ့အကိုအညီနဲ့ပေါ့နော်အဲ့အမျိုးသမီး40ကိုရှာပွေးခဲ့ပါတယ်အဲ့အမျိုးသမီး40ကရန်ကုန်နဲ့မော်လမြိုင်ရဖြစ်ပါတယ်ရှင်ဆိုတော့အဲ့အမျိုးသမီး40ကပေါ့နော်အကြမ်းဖက်မှုကိုတနည်းမဟုတ်တနည်းနဲ့ခံခဲ့ရတယ်ဆိုတော့မှတ်တမ်းလေးတွေရှိတဲ့သူတွေပေါ့နော်ပြီးလို့ရှိရင်သူတို့ကတကယ်လူလူလလနဲ့သူတေသနာမှာပါဝင်ခြင်းသလားဆိုတော့သဘောတူညီချက်ကိုရယူပြီးမှဟာသူတို့နဲ့အင်တာဗျူးခဲ့ပါတယ်ရှင
်ခုလိုမျိုးပေါ့နော်ရန်ကုန်နဲ့မော်လမြိုင်ကအမျိုးသမီး40တို့ကိုတွစ်ဆုံမိပြန်တယ်ပေါ့နော်အထူးသဖြင့်ဒီတနည်းမဟုတ်တနည်းပေါ့နော်အကြမ်းဖက်ခံရတဲ့ဖြစ်ရကြုံတွေ့ခဲ့ရတဲ့ဒီအမျိုးသမီးတွေနဲ့တွစ်ဆုံမိပြန်တဲ့နေရာမှာထူးခြားတဲ့အချက်တွေဘာတွေတွေ့ရှိရပါလဲရှင
်ထူးခြားတဲ့ဟာတွေကကြတော့လေကျမတို့ပေါ့နော်ရေပူရထင်ထားကြတာပေါ့နော်အကြမ်းဖက်မှုတွေအိမ်တွင်းအကြမ်းဖက်မှုဆိုတာပေါ့နော်ဒီဆင်းရဲတဲ့သူတွေမှာပဲဖြစ်တယ်ပြီးလို့ရှိရင်ရက်တောက်တယ်မူးလို့ဖြစ်တယ်ဆင်းရဲလို့ဖြစ်တယ်ပေါ့နော်ရေပူရသတ်မှတ်ထားကြပါတယ်ဒါပေမဲ့ဒီသူတည်နာမှာကြတော့ဒီအကြမ်းဖက်မှုတွေကပေါ့နော်အလွှာတိုင်းမှာဖြစ်နေတယ်ဆိုတော့ဟာတွေကိုကျမတို့တွေ့မြင်ခဲ့ရပါတယ်ဆိုတော့ဟိုဒီသူတည်နာမှာပါဝင်တဲ့အမျိုးသမီး40ဟာဆင်းရဲတဲ့သူတွေလည်းပါတယ်ချမ်းသာတဲ့သူတွေလည်းပါတယ်ပညာတတ်အတိုင်းဝိုင်းရလည်းပါတယ်ဒီ NGO အဖွဲ့အစည်းတွေမှာလုပ်နေတဲ့အမျိုးသမီးတွေလည်းပါတယ်အဲ့အမျိုးသမီးတွေကလည်းတူညီတဲ့အကြမ်းဖက်မှုကိုခံစားရပါတယ်ဆိုပြီးတော့သူတို့ထုတ်ဖော်ပြောဆိုခဲ့တာတွေရှိပါတယ်ရှင်အဲ့ဒါကတော့ထူးခြားတဲ့ဟာလေးတစ်ခုပေါ့နော်
သူပြောတဲ့အမျိုးသမီးတွေအကြမ်းဖက်ခံရတယ်ဆိုတဲ့အခါမှာအကြမ်းဖက်ခံရတဲ့ဘလို့အကြောင်းရင်းတွေရှိကြလဲ နောက်ပြီးတော့ဒီအကြောင်းရင်းတွေရဲ့နောက်ဆက်တွဲခရက်ကဘယ်လိုတွေဖြစ်တဲ့ဆိုတာနည်းနည်းရှင်းပြပေးပါလားရှင
်။တမခံရတဲ့အကြောင်းရင်းကတော့များသောအားဖြင့်ကတော့အမျိုးသမီးတွေရပါဘောနော်။စိတ်ပိုင်းဆိုင်ရာအရာဟိုအမျိုးသားတွေကိုအရန်ကိုမှုခိုနေတဲ့စိတ်တွေဟိုတွေ့ရပါတယ်။ဆိုတော့စိတ်ပိုင်းဆိုင်ရာအရာမှုခိုမှုတွေရှိတယ်။ပြီးလို့ရှိရင်ငွေကြေးပိုင်းဆိုင်ရာအရာမှုခိုနေရတာတွေရှိတယ်။ဆိုတော့အဲ့နှစ်ခုလုံးကအကြမ်းဖက်မှုကိုဖြစ်ပွားစေတဲ့အကြောင်းရင်းတွေလည်းဖြစ်ပါတယ်
။အဲ့လိုတွေ့ဆုံမေးမြန်းပြီးတဲ့ခါကြပေါ့နော်။ဒီသူတို့ရဲ့ဒီအကြမ်းဖက်မှုပြဿနာတွေကိုဘယ်လိုရင်ဆိုင်ကြသလဲ။ဘယ်လိုဖြေရှင်းကြသလဲ။ဘလို့ရှိဘဝကိုသူတို့ရှောက်လှမ်းကြလေရှင
်။များသောအားဖြင့်ကတော့ဒီအမျိုးသမီးတွေကပေါ့နော်။ဟိုသူတို့အကြမ်းဖက်ခံရတာကိုပုံမှန်အားဖြင့်ကတော့မပြောဘူး။နည်းနည်းလေးဆိုလို့ရှိရင်တော့သူတို့မပြောဘူး။သူတို့ကြိတ်ခံထားလိုက်တယ်။ဆိုတော့တော်တော်လေးအခြေအနေဆိုးလာပြီဆိုလို့ရှိရင်တော့ပေါ့နော်။သူတို့ရဲ့တငယ်ချင်းကိုပြောပြမယ်။သူတို့အကူအညီတောင်းခံတဲ့သူတို့မှအားကိုးရတဲ့သူတယောက်ယောက်ရှိတယ်။အဲ့လိုမျိုးလေးတွေတော့ရှိပါတယ်ရှင်။ဒီအကြမ်းဖက်ခံရတဲ့အမျိုးသမီးတွေကများသောအားဖြင့်ကဗုဒ္ဓဘာသာတွေများတယ်ဆိုတော့ तू ကဗုဒ္ဓဘာသာရဲ့အနှစ်သာရအရာလည်းဒီလိုမျိုးခံရတယ်ဆိုတော့အရင်ဘဝကဝေကျေးပါလာလို့ပေါ့နော်။ဟိုဘယ်တက်နိုင်မလဲပေါ့နော်။ဒီဘဝမှာတော့ဖြစ်ပြီးသွားပြီ။ဝေကျေးဆက်ဖို့ကံပါလာတဲ့နေမှာအဲ့လိုမျိုးပေါ့နော်။တချို့တွေကလည်းတရားနာတာတို့အဲ့လိုမျိုးပေါ့နော်။သူတို့ကိုသူတို့စိတ်ဖြေတာပေါ့နော်။အဲ့လိုမျိုးလေးတွေလည်းသူတို့ကိုယ့်ဘာကိုယ်ရင်ဆိုင်ဖြေရှင်းကြတယ်ပေါ့နော်။ဆိုတော့နောက်ပိုင်းတော်တော်လေးဆိုးရတဲ့ဟာလူတွေဆိုလို့ရှိရင်တော့လည်းဥပဒေအရာအကူအညီပေးတဲ့အဖွဲ့အစည်းတွေကိုလှမ်းပြီးဆက်သွယ်ကြတာရှိရဲ့အဲ့နောက်ပိုင်းကတဆင်သူတို့ဒီတရားရုံးတက်ပြီးတော့ကွာရှင်းရမယ်ဆိုလို့ရှိရင်လည်းသူတို့ဆက်လုပ်ကြတာရှိရဲ့ဒါပေမဲ့အဲ့လိုမျိုးအမျိုးသမီးတွေကတော့နည်းတယ်များသောအားဖြင့်ကဒီသူတို့နဲ့ပတ်သက်ရပတ်သက်ကြောင်းအကူရတဲ့အမျိုးသမီးကြီးတွေကိုသူတို့တိုက်မိကြတာရှိရဲ့အဲ့လိုမျိုးပါ
တစ်ဖက်မှာလည်းအများအားဖြင့်တွေ့ရတာကသူတို့ပြင်အိမ်နောက်တယ်ဆိုလို့ရှိရင်ကိုယ့်ရဲ့တားသမီးတွေရှေ့ရီကိုလည်းငဲ့ညာတာတွေလည်းရှိတာတွေတွေ့ရတယ်လေအဲ့လိုမျိုးအခြေအနေတွေကြတော့
အဲ့ဒီသူတေသနာမှာပေါ့နော်တစ်ဆုံဆွေးဆွေးဆွေးနွေးခဲ့တဲ့မျိုးသမီးတွေတော်တော်များများမှာလည်းတာသမီးတွေရှိကြပါတယ်ဆိုတော့ဟုတ်တယ်သူတို့ကသူတို့ပြောတဲ့ဟိုအချက်အလက်တွေတဲ့မှာလည်းဒီမိသားစုမပြိုကွဲခြင်းဘူးအဲ့ဒီမိသားစုမပြိုကွဲခြင်းတာဘာကြောင့်လဲဆိုလို့ရှိရင်ကလေးတွေကြောင့်ကလေးတွေကအဖေမရှိလို့ရှိရင်မျက်နှာငယ်မဲမတင့်တယ်ဘူးအဲ့လိုမျိုးပေါ့နော်မိသားစုမပြိုကွဲခြင်းဘူးအဓိကတော့ပြောရမယ်ဆိုလို့ရှိရင်စံပြမြန်မာမိသားစုမှာဆိုလို့ရှိရင်ပေါ့နော်အဖေမရှိလို့ရှိရင်ဟိုမတင့်တယ်အဲပြီးလို့ရှိရင်သကပုံတွေရှိတယ်လေအိမ်ထောင်မှုဖျားတီစီးမင်းစုတ်ထိုးနောက်ခါပြင်ရခက်တဲ့အမျိုးပေါ့နော်ပြင်လို့မရတော့ဘူးဒီတိုင်းပဲကြိတ်ခံလိုက်ရတော့မယ်အဲ့ဒါတွေကိုထောက်ရှုပြီးတော့သူတို့ကကြိတ်ပြီးသီးခံတာမျိုးတွေလည်းတွေ့ရတယ်အဲ့ဒါကတော့တော်တော်များပါတယ
်အိန္ဒိယအကြမ်းဖက်မှုတွေဖြစ်ရခြင်းအခြေခံအကြောင်းရင်းတွေကပါရီပါလေရှင
်ပြောရမယ်ဆိုလို့ရှိရင်ဘယ်ကနေလာမလဲဆိုလို့ရှိရင်အမျိုးသားရဲ့ ownership ပေါ့နော်အမျိုးသားကအိမ်ထောင်ပြုတ်လိုက်ပြီဆိုတာနဲ့ဒီအမျိုးသမီးကိုငါပိုင်တယ်ငါလုပ်ချင်တယ်လို့လုပ်လို့ရတယ်ဆိုတော့အဓိကအမျိုးသားတွေမှာဖြစ်ပေါ်တဲ့အစိတ်ပေါ့နော်ဆိုအဲ့ဒီကစတယ်လို့ထင်တာပဲအဲ့ဒါကတော့အဓိကပင်မအရှင်အမြစ်ပေါ့နော်ဆိုတော့နောက်တခြားဒီငွေကြီးအရာဟိုသူတို့ကပို့ပြီးတော့ငွေငွေရှာတဲ့သူဆိုတော့ပါဝါပို့ရှိတယ်အဲ့လိုမျိုးပေါ့နော်ဆိုတော့ပြောရမယ်ဆိုလို့ရှိရင်လင်းနဲ့မရကြတဲ့မှာတယောက်ကပါဝါပူကြီးရဲ့နောက်တစ်ယောက်ကပါဝါမရှိဘူးအဲ့ပါဝါကို abuse လုပ်တာပေါ့နော်အလွဲသုံးစားလုပ်တယ်အဲ့ဒီအချိန်မှာတော့ဒီအိမ်တွင်းရဲ့အတန်းဖက်မှုတွေကပေါ်လာတာပေါ့နော်တင်းကျင်သုံးသက်နိုင်တဲ့စိတ်ကိုမတိကျွတ်ပြုတ်ပြီးတော့ငါပိုင်တယ်ငါလှုပ်ချင်တယ်လို့လှုပ်လို့ရတယ်ဘယ်သူမှလည်းငါ့ကို challenge လုပ်မှလည်းမဟုတ်ဘူးပေါ့နော်ဘယ်သူမှလည်းငါ့ကိုမေးခွန်းထုတ်မှမဟုတ်ဘူးဘေးကလူတွေကလည်းဟုတ်တယ်သူမိမသူပိုင်တယ်သူတို့အိမ်တွင်းရင်ပဲငါတို့ကဝင်ရှုပ်လို့မရဘူးဆိုတဲ့ဒီပေါ့နော်အမျိုးသားကိုပေးထားတဲ့အခွင့်အရေးတွေကအရင်များနေတယ်အမျိုးသမီးကလည်းအဲ့ဒီအပေါ်မှာဇောရကတက်ပိုင်ခွင့်ကသူ့ရဲ့ပညာရဲ့နောက်ခံနဲ့ပဲဆိုင်သွားတယ်ပေါ့နော်ဘယ်လောက်ထိခံမလဲပေါ့ခန္ဓာမခန္ဓာကလည်းဒီပညာရေးနဲ့လည်းဆိုင်သွားမယ်ပေါ့နော်ပြီးတော့သူ့ရဲ့ဒီငွေကြေးရှာဖွေနိုင်မှုအလုပ်အကိုင်းအပေါ်မှာလည်းအများကြီးတက်ရောက်သွားမှာ
ဆောစောကဒီဆောင်းပါးရေးတဲ့အပေါ်မှာပေါ့နော်တိတ်ဆိတ်ချရဲ့နောက်ွယ်မှာအဲ့ဒီခေါင်းစဉ်မှာကျမတွေ့ရတာက the resilience in Myanmar ပေါ့နော်မြန်မာနိုင်ငံမှာအကျန်းဖက်ခံရတဲ့အမျိုးသမီးတွေအနေနဲ့ဘယ်လိုသူတို့ကိုသူတို့ပြန်ပြီးတော့ဘဝကိုထူထောင်မလဲဆိုလို့အဲ့ဒါလေးခေါင်းစဉ်ထဲမှာပါတာတွေ့ရရပါလေအဲ့ဒါနဲ့ပတ်သက်ပြီးနည်းနည်းရှင်းပြပေးပါလ
ားအဲ့သူတွေကနာမှာပါဝင်တဲ့အမျိုးသမီးတွေကအကျန်းဖတ်မှုတွေကိုခံရတယ်အဲ့အကျန်းဖတ်မှုခံရတဲ့အခါမှာလဲသူတို့မေးကြည့်တဲ့အခါမှာပေါ့နော်သူတို့ဒီဟာကိုဘလို့ရင်ဆိုင်ရဖြည့်ရှင်းကြော်လွှားတယ်လဲပေါ့နော်ဆိုတော့တွေ့ရှိရတာကဟိုအမျိုးသမီးတွေကတော်တော်လေးကိုသီးခံနိုင်စွမ်းမြင်မာတယ်လို့ပြောရမှာပေါ့နော်သူတို့ရင်ဆိုင်ကြော်လွှားတဲ့အခါမှာဒီတရားဓမ္မပေါ့သူတို့ကဒီတရားနားထောင်တာတို့ဘာတို့အဲ့လိုမျိုးဒီဟာကိုတယောက်တည်းပဲကြိတ်ပြီးတော့ရင်ဆိုင်ဖြည့်ရှင်းတယ်ဟိုဘာဖြစ်ဆိုတော့ဒီဟာကိုပြောဖို့အတွက်ကလည်းအတွင်းမီးအပြင်မထုတ်နဲ့အဲ့လိုမျိုးပေါ့နော်ဆိုတော့သူတို့ကအရင်ကြိတ်ခံရတယ်ဒါပေမဲ့သူတို့ဒါကိုရင်းဆိုင်ကြော်လွှားနေတယ်ပေါ့နော်အဲ့ဒါကိုလည်းအတိအမှတ်ပြုရမယ်လို့ထင်တယ်အဲ့ဒါကြောင့်မလို့ကျမတို့ကဒီ resilience ဆိုတဲ့ခံနိုင်ရည်စွမ်းဆိုတဲ့အစာလုံးကိုပေါ့နော်တုံးထားတာပါ အဲ့ဒီရီကျော်ကမြို့သူမြတ်အကျန်းဖက်ခံရမှုအထူးသဖြင့်အင်တွေးအကျန်းဖက်မှုတွေနဲ့ပတ်သက်ပြီးတော့တော်တော်လေးလေ့လာထားတဲ့ဦးသူဆိုတော့ကျမတို့ဒီမြန်မာအမျိုးသမီးတွေပေါ့နော်သူတို့ကိုယ်သူတို့ဘယ်လိုအကောင်းဆုံးအကာအကွယ်ယူနိုင်မလဲရှင်အရေးအကြီးဆုံးအခြေခံအချက်ကတော့မိမိကိုယ်ကိုမိမိလေးစားဖို့ပဲမိမိကိုယ်ကိုမိမိလေးစားဖို့ဆိုတာဘာလို့လဲဆိုတော့ဒီအမျိုးသားတစ်ယောက်ကိုပေါ့နော် ပြောမယ်အမေရိကပြောမယ်ဘာပဲဖြစ်ဖြစ်တီးခန့်အဲ့တီးခန့်တာကိုဘွားကိုဘယ်လောက်ထိဒီအဆိုးကျိုးတက်ရောက်မှုရှိမလဲပေါ့နော်အဲ့ဒါကိုတိတိကျကျဝေဖန်ပိုင်းခြားနိုင်စွမ်းရှိရမယ်ဒီလူကဒီလူကိုကိုဆိုးကျိုးပေးတယ်ဆိုလို့ရှိရင်အဲ့ဒါကိုအိမ်ထောင်ကိုမပြိုကွဲအောင်ထိမ့်သိမ့်ဖို့ဆိုတော့ကောင်းတဲ့ရည်ရွယ်ချက်ပေါ့နော်အဲ့ကောင်းတဲ့ရည်ရွယ်ချက်ကိုဘယ်လောက်ထိထိန်းထားမလဲပေါ့ဘယ်လောက်ထိဘောင်ကျော်လာလို့ရှိရင်တော့ငါကတော့ဒီအိမ်ထောင်ရေးကိုဆက်ပြီးတော့ထိန်းထားလို့မသင့်တော့ဘူးလေပေါ့နော်အဲ့လိုမျိုးလူတိုင်းကဝေဖန်ပိုင်းခြားနိုင်ပါတယ်ဒါပေမဲ့တတိမရှိတာပေါ့အဲ့တတိကိုလည်းလူမှုပတ်ဝန်းကျင်ကမပေးထားဘူးဆိုတော့လူမှုပတ်ဝန်းကျင်ရဲ့ထဲမှာမရှာဖွေဘဲနဲ့ကိုယ့်ရဲ့အတွင်းကပဲရှာဖွေပြီးတော့ပေါ့နော်ကိုယ့်ရဲ့ရည်တည်မှုကိုပြရမယ်လို့ထင်တယ်ဘာလို့ဆိုတော့လူတစ်ယောက်ကလှုပ်လို့ရသည်ရေးဆက်ပြီးလုပ်နေမှာပဲဆိုတော့ကိုကဒါကိုသီးမခံနိုင်ဘူးမတရားတာကိုရင်ဆိုင်ရဲတဲ့တတိမွေးဖို့လိုတယ်လို့ထင်တယ်ကိုယ့်ကိုယ်ကိုလေးစားဖို့ပေါ့နော်အဲ့ဒါကတော့အရေးကြီးဆုံးပဲလို့ထင်ပါတယ်ရှင်ကိုယ့်ကိုယ်ကိုလေးစားမှကိုကအဲ့ဒါမျိုးကိုလောက်တာမခံမှပေါ့နော်တခြားလူကလည်းကိုယ့်ကိုမလုံရဲဘူးပေါ့အဲ့ဒါလေးပါပဲ You can bend but never break me
cause it only serves to make me more determined.ဒေါ်လာလာတန်စီစဉ်ထုတ်လွှင့်ပေးနေတဲ့မြို့သမီးကန္နာကိုတောက်ကြနေညပိုင်းမှာအတိထုတ်လွှင့်ပေးပြီးအခုလိုစနေမနေ့ပိုင်းမှာနောက်တစ်ကြိမ်ပြန်ပြီးတော့နားဆင်နိုင်တာဖြစ်ပါလေရှင်။အခုဆက်လက်နားဆင်ကြရမယ့်သိပ္ပံတဲ့ဤပညာစီစဉ်ကိုတော့ဒေါ်လာလာတန်ကစီစဉ်တင်ဆက်ပေးနေပါလေရှင်။
လာမယ့်အနှစ်20အတွင်းအင်္ဂါဂျူကိုသွားဖို့စူးစမ်းနေတဲ့အမေရိကန်အာကာသစူးစမ်းလှေ့လာရေးအဖွဲ့ NASA ကသူတို့ရဲ့အာကာသယာဉ်မှုတွေအာကာသလွန်ပြန်ယာဉ်ကိုမောင်းနေချိန်မှာပုံမှန်စိတ်ရှိနေမနေစိတ်အပြောင်းလဲဘာတွေဖြစ်နေလဲဆိုတာတွေကြိုတင်သိရအောင်စမ်းသပ်မှုတွေလုပ်နေတဲ့အကြောင်းဒီတစ်ပတ်မှာပြောပြပါရစေ။အာကာသယာဉ်မှုတွေအင်္ဂါဂျူကိုသွားမယ်ဆိုရင်6လလောက်ကြာမှာမို့ဒီခီးအတွက်လေယာဉ်မှုတွေမောင်းနေရမှာအထောက်ကူပေးနိုင်အောင်သုတေသနလုပ်နေတာဖြစ်ပါတယ်။ဒီစမ်းသပ်မှုကနေလေကြောင်းလိုင်းတွေမှာဒီယာဉ်မှုတွေကြောင့်မတော်တဆဖြစ်မှုတွေရောပါသွားစေဖို့ပါရည်ရွယ်ထားတယ်လို့ Ohio ပြည်နယ် Glenn သုတေသနဌာနကမြန်မာသိပ္ပံပညာရှင်ဒေါက်တာပရိဒါတင်ကပြောပါတယ်
။အာကာသယာဉ်မှုတွေပေါ့နော်ဒီကနေအင်္ဂါဂျူသွားတယ်ဆိုလို့ရှင်6လလောက်သွားရမယ်။ဒါမှမဟုတ်လို့ရှင်တော့မှနေ့စဉ်နေ့တိုင်းလေမြန်နဲ့ခရီးသွားနေတဲ့အခါကျလို့ဆိုရင်လေမြန်မောင်းတဲ့ pilot တွေလေယာဉ်မှုတွေဟိုဒုလေယာဉ်မှုတွေသူတို့တွေကဒီလေမြန်မောင်းနေတဲ့ဟာကိုပဲတည်တည်ချာချာစူးစူးဆိုက်ဆိုက်လေမြန်မောင်းနေတာတော့မဟုတ်လို့ရှိလို့ဆိုရင်သူတို့စိတ်တွေကတခြားပြောင်းနေသလားဆိုတဲ့ဟာကို cognitive study လို့ခေါ်တယ်
2015 March လတော့က German Wing လေကြောင်းရဲ့ Spain ကနေ Germany ခီးစင်မှာတွဲဖက်လေယာဉ်မှုရဲ့စိတ်မူမမှန်တဲ့လုပ်ရကြောင်းလေယာဉ်ဟာပြင်းထန်နိုင်ငံက Alps တောင်တန်းမှာထိုးကျခဲ့ပြီးခီးသည်144ယောက်နဲ့လင်းအမှုထမ်း6ဦးစလုံးအသက်ဆုံးခဲ့ရတာပါဒီလိုအဖြစ်မျိုးကိုကြိုတင်ပြီးကာကွယ်ဖို့အတွက်လင်းမှုတွေမောင်းနေစင်မှာလင်းကိုပဲအာယုံဆုဆိုင်မှုရှိမရှိအုံနောက်စမ်းသပ်မှုတွေကိုလုပ်နေတာပါ FNRARS လို့ခေါ်တဲ့ဆက်နဲ့အုံနောက်ရဲ့စဉ်းစားမှုကိုအလင်းနဲ့တိုင်းယူနိုင်တာမို့ဒါကိုလက်တွေအသုံးချနိုင်အောင်လှုပ်ဆောင်နေတာပါ
သူတို့ဘာဟုတွေးနေလဲဘာစဉ်းစားလဲလေမြန်ကိုပဲတေးချာဒီတစိုက်မောင်းနေတာလားတေတာဟာကိုလေ့လာဖို့အတွက်အုံနောက်ထဲကိုအလင်းရောင်လေစာရောင်ကြီးလေးတစ်ခုထည့်ပြီးတဲ့အခါကျရင်အုံနောက်ဘာတွေစဉ်းစားနေလဲဘလို့တွေးနေလဲဆိုတဲ့ဟာကိုတိုင်းလို့ရတဲ့ကရိယာတစ်မျိုးရဲ့အဲ့ဒါကို FNRIRS လို့ခေါ်တယ် Functional Near Infrared Spectroscopy သူကပါလဲဆို Brain ရဲ့ Cognitive ပေါ့နော်ဒီအုံနောက်ရဲ့စဉ်းစားနေတဲ့လုပ်နေတဲ့ဟာပေါ်မှာမူတည်ပြီးတော့အုံနောက်ရဲ့ Shine လေးတွေကိုအလင်းရောင်နဲ့တိုင်းယူတဲ့ဆက်ဒါလက်ထဲမှာပဲတိုင်းတယ်အဲ့တော့လေမြန်ပုံမှာတိုင်းလို့ရအောင်ဒီဆက်ကိုအသေးဆုံးလေးဖြစ်အောင်ဘယ်လိုလုပ်မလဲဆိုတဲ့ဟာကိုဒီဇိုင်းလုပ်ယူပေးနေတယ်လေမြန်မောင်းတိုင်းလေမှုတွေကသူတို့တကယ်ပဲစိတ်ပါဝင်စားစွာနဲ့လေမြန်ကိုလိုတဲ့ခရီးကိုရအောင်တွားနေတာလားတိုင်းလို့ရနိုင်တဲ့ဆက်ကိုကျွန်တော်တို့လေမှုတွေတိုင်းတုံးလို့ရအောင်အသေးလေးဖြစ်အောင်ပြန်ပြီးကျွန်တော်ထွင်ပေးနေတာ
တီထွင်ထားတဲ့ဆက်မှာလေဆာရောင်ကြီးကိုသုံးပါတယ်လေဆာရောင်ကြီးသုံးစက်ကရီယာတွေကိုလူရဲ့ခေါင်းပေါ်တင်နိုင်တဲ့အရွယ်ချုပ်နိုင်အောင်ပထမဆုံးလုပ်ရပါတယ်ပြီးမှဒီလေဆာရောင်ကြီးသုံးဆက်နဲ့စမ်းသပ်ဖို့အတွက် လူစစ်ကိုတုံးမဲ့အစားအုံနောက်တူကိုအရင်ဖန်တီးရပါတယ်။ရဘာနဲ့အရင်ဖန်တီးပြီးစမ်းသပ်ရတာပါ။အ
ုံနောက်လှုပ်လှုပ်နေတဲ့ဟာအမြဲတမ်းဒီမှာကျွန်တော်ဆက်စမ်းနေတဲ့အချိန်မှာလူကိုခဏခဏခေါ်ပြီးခိုင်းလို့မရ။အဲ့တော့အုံနောက်တဲကိုဝင်သွားတဲ့အလင်းရောင်ဖြားဖြတ်သွားတဲ့ပုံစံနဲ့တူတဲ့အုံနောက်အတုလိုဟာမျိုးကတကယ်ပဲကျွန်တော်တိုင်းနေဆက်ကလှုပ်တလားမလှုပ်တာလဲဆိုတဲ့ဟာကိုအုံနောက်အတုနဲ့အရင်စမ်းကြည့်လို့ရ။ตัวบาเลยสรับบาตะမျိုးเลย
だแ
ม้อ้งหนองแท้ကိုဝင်သွားတဲ့အလင်းရောင်ဖြားတဲ့ပုံစံမျိုးသူဖြားအောင်ရဘာကိုလှုပ်ထားတယ်ထဲတဲ့ကိုအရေးတမျိုးထည့်ပေးလိုက်တာ
ဟုတ်ကဲ့เน
าะအဲ့ဒီအယူကအထဲဝင်သွားလို့ရှင်အရေးထဲမှာအမှုန်လေးတွေပါတဲ့အတွက်တွေးကြောလေးတွေလို့ဖြစ်လာတယ်ဖြစ်လာတဲ့အခါကျတော့ဒီဘက်ကနေအလင်းရောင်ထည့်လိုက်လို့ရှင်ဒီဘက်ကထွက်လာတဲ့အလင်းရောင်ဒီဘက်ကထည့်လိုက်တဲ့အလင်းရောင်ကဒီလိုတွေးကြောလေးတွေကိုဖြတ်သွားတဲ့ပုံစံမျိုးဖြစ်တဲ့အခါကျတော့အုံနောက်အစ်စ်လှုပ်နေတဲ့ပုံစံအတိုင်းဖြစ်အောင်ကျွန်တော်ဒီဇိုင်းလုပ်ယူ
အုံနောက်ထဲမှာလုဆောင်မှုတစ်ခုစီအတွက်သူ့နေရာနဲ့သူထိမ့်ချုပ်ထားတာပါစဉ်းစားတွေးခေါ်တဲ့အပိုင်းကအုံနောက်ရဲ့အရှိပိုင်းလောက်မှာရှိတာမို့အဲ့ဒီနေရာကိုတိုင်းတာတာဖြစ်ပါတယ
်အုံနောက်တစ်ခုထဲမှာအုံနောက်နေရာအစိတ်အပိုင်းတွေပေါ်မူတည်ပြီးတဲ့အခါကျရင်ဒီအရာတာခံတဲ့ဟာမျက်လုံးမြင်ရတဲ့နေရာအစာစားတာဟိုကိုယ်လက်လှုပ်ရှားတာပေါ့နော်ဒီအယိုးအကြောတွေ muscle တွေလှုပ်ရှားဖို့ control လုပ်တဲ့ဟာအဲ့သူ့တနေရာနဲ့နေရာတစ်ခုနဲ့တစ်ခုကမတူဘူးပေါ့အုံနောက်အစိတ်ပိုင်းပေါ်မူတည်ပြီးတော့များသောအားဖြင့်စဉ်းစားတဲ့ဟာတွေကိုတွေးခေါ်နေတဲ့ဟာစဉ်းစားနေတဲ့ဟာ cognitive ပေါ့နော်အဲ့ cognitive brain ကဘယ်နေရာမှာရှိလဲဆိုလို့ရှိရင်ဒီအုံနောက်ရဲ့အရှိပိုင်းလောက်မှာရှိတယ်ဆိုတော့အဲ့နေရာမှာပဲအုံနောက်အလုံးလုံးတဲ့စဉ်းစားတဲ့လှုပ်ရှားမှုနဲ့ပတ်သက်တဲ့ဟာတွေးခေါ်တဲ့ဟာတွေနဲ့ပတ်သက်တဲ့ဟာအဲ့ဒီဟာတွေကိုထိန်းတဲ့ဟာရှေ့ပိုင်းတချို့နေရာတွေမှာရှိတဲ့အတွက်ဒီနေရာတွေမှာကျွန်တော်တို့တိုင်ရတယ်တိုင်တဲ့အခါကြလို့ရှိလို့ရှင်အုံနောက်ရဲ့ပဲနေရာအစိတ်ပိုင်းကိုတိုင်လို့ရှင်ဘယ်လိုဟာမျိုးစဉ်းစားတဲ့ဟာရဲ့ wave ကဘယ်နေရာနဲ့တွားပြီးတော့ correlate ဖြစ်တယ်ဆက်ဆက်မှုရှိတယ်ပေါ့နော်ဒါဆိုလို့ရှင်သူပါစဉ်းစားနေတယ်ပေါ့နော်ပြီးတဲ့အခါကျအဲ့ဒီအုံနောက်ရဲ့ wave တွေကိုကြည့်ပြီးတဲ့အခါကျရင်ဒီလူကလောက်ရမယ့်အလုပ်ကိုလုပ်နေလားမဟုတ်လို့ရှင်ငိုက်နေသလားပေါ့နော်အဲ့ဒါကိုသိချင်တဲ့အတွေ့ခုနလေးစားရောင်ချီလေးထည့်ပြီးဒီအုံနောက်ထဲကိုဝင်သွားတဲ့အလင်းရောင်ကနေပြီးတော့မှပြန်ဖြာပြီးထွက်လာတာကိုနောက်တနေရာပြန်တိုင်နေ
အဲ့ဒီလိုတိုင်းတာပြီးတိလာဓာတ်တွေကနေလေရင်မှုတွေကြောင့်မတော်တဆမှုတွေမဖြစ်အောင်အချိန်မီတားဆီးနိုင်မှုအတွက်ရည်ရွယ်တာဖြစ်ပါတယ
်။လေမြန်မောင်းသမားဆိုတာသူတဲ့တဲ့မောင်းရမယ်ဆိုစောင်းပြီးမောင်းလိုက်တယ်။မဟုတ်လို့ရှိလို့ရှိရင်ဂျွန်းတုံးမောင်းကုန်ဖြစ်အောင်မောင်းလိုက်တယ်။မဟုတ်လို့ရှိရင်တခါတည်းပင်လေတွေကိုအတင်းထိုးချလိုက်တယ်ဆိုတဲ့အခါကျရင်သူစဉ်းစားပြီးမှလုပ်တာလေ။အဲ့ဆိုတော့အုံနောက်ကစဉ်းစားလိုက်တဲ့အချိန်မှာဒါမှားနေပြီဆိုတဲ့ဟာကိုဒီဆက်ကနေပြီးတော့တိုင်းပြလို့ရလို့ရှိလို့ရှိရင်ဒီလူကမူမှန်လုံနေတဲ့အလောက်ကနေပြီးတော့လွဲပြီးလုတ်ပြီးဆိုတာတိတိပြီးဆိုလို့ရှိရင်ချက်ချင်းသူ့ပြင်ပေးလို့ရတာပေါ့နော်ဒီလူမှားနေပြီးဆိုလို့ရှိရင်ဒီလေမြန်ကိုအော်တိုပိုင်လက်နဲ့ပြန်ပြီးတော့မောင်းခိုင်းလို့ရရမယ်အဲ့ဒါအဲ့အတွက်စမ်းသပ်တဲ့ဟာကို cognitive study လို့ခေါ်တယ
်အုံနောက်လှုပ်ရှားမှုနဲ့စိတ်ပိုင်းဆိုင်ရာအပြောင်းလဲတွေကိုရုပ်သဘောအရလေးစားရောင်ခြည်နဲ့တိုင်းတာတွက်ချက်တဲ့စမ်းသပ်မှုတွေကနေအာကာသယဉ်မှုတွေလေရင်မောင်းသူတွေအတွက်အထောက်ကူပေးနိုင်ဖို့ NASA ကသိပ္ပံပညာရှင်တွေစူးစမ်းနေကြပါတယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံကြအောင်လို့နော်
တခင်မြတ်သက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့နည်းပညာစီစဉ်ကိုတောက်ကြနေညပိုင်းမှာအသစ်90နိုင်ပြီးအခုလိုစနေမနက်ပိုင်းမှာပြန်လည်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင် VOA American တန်ရဲ့စနေနေ့မနက်ဖက်အစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင
် American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်မြောက်ကိုရီးယား Venezuela နဲ့ Chad နိုင်ငံသားတွေအပေါ်မှာခီးသွွာလာခွင့်ကန့်တတ်တဲ့အမိတ်ကြီးညာချက်အသစ်ကိုသမ္မတဒေါ်နယ်ထရမ့်ကထုတ်ပြန်လိုက်ပါတယ်။ဒါဟာသမ္မတထရမ့်ပထမဆုံးထုတ်ပြန်လိုက်တဲ့သမ္မတမိတ်ကြီးညာချက်13083ညပါ။ခီးသွွာလာခွင့်ကန့်တတ်ချက်မှာပါဝင်တဲ့6နိုင်ငံတွေက9နိုင်ငံအပေါ်မှာကန့်တတ်ချက်တွေဆက်ပြီးတော့ပြတ်ထန်းထားတဲ့အချိန်မှာပဲဒီကြီးညာချက်အသစ်ကိုထပ်ပြီးတော့ထုတ်ပြန်လိုက်တာပါ။မြောက်ကိုရီးယား၊ဗင်နီဇွဲလားနဲ့6နိုင်ငံတွေပေါ်မှာပြတ်ထန်းလိုက်တဲ့ကန့်တတ်ချက်အသစ်တွေဟာအောက်တိုဘာလ18ရက်နေ့မှာစတင်သက်ဝင်မှာပါ။မြောက်ကိုရီးယားဆိုရဟာအမေရိကန်ပြည်ထောင်စုနဲ့ဘလုံနီးနဲ့မှပူးပေါင်းဆောင်ရွက်ခြင်းမရှိသလိုတရင်ချက်လက်ဖလဲရေးအတွက်လိုအပ်တဲ့လုံဆောင်မှုတွေကိုလည်းလိုက်နာဖို့ပြက်ကွက်ခဲ့ပါတယ်။အဲဒါကြောင့်ရွှေပြောင်းနေထိုင်လိုသူဒါမှမဟုတ်အလဲလာလိုသူမြောက်ကိုရီးယားနိုင်ငံသားတွေကိုအမေရိကန်ပြည်ထောင်စုတွင်းဝင်ရောက်ခွင့်ဆိုင်းငံ့ထားလိုက်ပါတယ်။ဗင်နီဇွဲလားနိုင်ငံဟာလည်းအမေရိကန်ပြည်ထောင်စုအတွက်လုံခြုံရေးနဲ့အများပြည်သူဘေးကင်းလုံခြုံမှုအပေါ်မှာအန္တရာယ်ရှိတဲ့သူ့နိုင်ငံသားတွေကိစ္စနဲ့ပတ်သက်ပြီးပူးပေါင်းဆောင်ရွက်ခြင်းမရှိတာအများပြည်သူဘေးကင်းလုံခြုံရေးနဲ့အကြမ်းဖက်မှုဆိုင်ရာတရင်ချက်လက်တွေကိုအလုံလောက်မျှဝေခြင်းမရှိတာ မေရိကန်ပြည်တော်စုကပြန်ပို့ဖို့ဆုံးဖြတ်ချက်ချထားပြီးသူတွေကိုလက်ခံဖို့အတွက်အပြည့်အဝပူးပေါင်းဆောင်ရွက်ခြင်းမရှိဘူးလို့ယူဆတဲ့နိုင်ငံဖြစ်ပါတယ်။အဲဒီလိုအကြောင်းချက်တွေကြောင့်ဗင်နီဇွဲလားအစိုးရအရာရှိတချို့နဲ့သူတို့ရဲ့မိသားစုဝင်တွေကိုအလုပ်ကိစ္စနဲ့လာရောက်ခွင့်အလဲပတ်လာရောက်ခွင့်စီးပွားရေးလုပ်ငန်းနဲ့လာရောက်ခွင့်ပြည်ဝင်ခွင့်ဗီဇာတွေကိုအမေရိကန်အစိုးရကဆိုင်ငံ့ထားခြင်းဖြစ်ပါတယ်။ Chart အစိုးရဟာအကြမ်းဖက်မှုတိုက်ဖျက်ရေးမှာရေးပါတဲ့လုပ်ဖော်ကိုင်ဖက်နိုင်ငံတစ်ခုဖြစ်ပေမဲ့လည်းအများပြည်သူဘေးကင်းလုံခြုံရေးနဲ့အကြမ်းဖက်မှုနဲ့သက်ဆိုင်တဲ့သတင်းချက်လက်တွေကိုလက်ရှိချိန်မှာအပြည့်အဝမျှဝေခြင်းမရှိတဲ့အတွက်အခုလိုခရီးသွားလာခွင့်ကန့်သက်တဲ့စီးရင်တဲ့ကိုထပ်လိုက်တာဖြစ်တဲ့အကြောင်းသမ္မတ Trump ကပြောပါတယ်။အဲဒါကြောင့် Chart နိုင်ငံသားတွေအနေနဲ့အမေရိကန်ပြည်ထောင်စုကိုအလဲလာခွင့်စီးပွားရေးလုပ်ငန်းနဲ့လာရောက်ခွင့်စတဲ့ပြည်ဝင်ခွင့်ဗီဇာတွေကိုဆိုင်းငံ့လိုက်တာပါ။အင်းငါထုတ်ပြန်ထားတဲ့သမ္မတရဲ့အမိန့်ကြေညာချက်မှာပါတဲ့ခီးသွားလာခွင့်ကန့်သက်ခံထားရတဲ့အီရန်၊လီဗီးယား၊ဆီးရီးယား၊ယီမင်နဲ့ဆိုမာလီယာနိုင်ငံတွေဟာအခုအစ်စ်ထုတ်ပြန်တဲ့စီးနှက်မှာဆက်ပြီးတော့ပါဝင်နေသေးပါ။ဒါပေမဲ့ဆူဒန်နိုင်ငံသားတွေအပေါ်မှာပြဋ္ဌာန်းထားတဲ့ကန့်သက်ချက်ကိုတော့ပြန်ပြီးတော့ရုပ်သိမ်းပေးလိုက်ပါတယ်။ဒီမိုကရေစီနည်းလမ်းအရရွေးကောက်တင်မြှောက်ခံထားရတဲ့အီရတ်အစိုးရနဲ့အမေရိကန်ပြည်ထောင်စုအကြားနှိကက်တဲ့ပူးပေါင်းဆောင်ရွက်မှုတွေရှိနေတာကြောင့်အီရတ်နိုင်ငံသားတွေကိုတော့ခီးသွားလာခွင့်ကန့်သက်တဲ့စီးနှက်မှာထည့်သွင်းထားခြင်းမရှိပါဘူး။အမေရိကန်ပြည်ထောင်စုဘေးကင်းလုံခြုံမှုရှိရေးဟာသူ့အတွက်နံပါတ်1ဦးစားပေးလုပ်ငန်းစဉ်ဖြစ်တဲ့အကြောင်းနောက်ကျောင်းရာဇဝင်ကိုအသေးချာစစ်ဆေးနိုင်ခြင်းမရှိတဲ့သူတွေကိုအမေရိကန်ပြည်ထောင်စုတွင်ဝင်ရောက်ခွင့်ပြုမှာမဟုတ်တဲ့အကြောင်းလုံခြုံရေးအရရေးကြည့်မှုကိုကိုးကားပြီးတော့သမ္မတ Trump က Twitter လူမှုကွန်ရက်ကနေတဆင့်ပြောကြားခဲ့ပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ။
အခုနားဆင်ကြကြတာကတော့အမေရိကန်အစိုးရရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ကျမတို့ VOA ကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပို့ဖို့လိုတယ်။သတင်းတွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့ကြတယ်ဆိုရင် VOA ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။စာလိုက်ကနေဆက်သွယ်လို့သူတွေအတွက်တော့ VOA American တာမြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်ရှင်။ VOA ကနေအခုတန်လှင့်ပေးနေတဲ့အစီအစဉ်အစဆုံးကိုမနက်၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေနေ့ကင်း1နာရီထိတစ်ချိန်ပြန်ပြီးတော့လည်းနှာစင်နိုင်ပါတယ်စနေနေ့ညပိုင်းမှာတော့တိုက်ရိုက်လေးလှိုင်းဆွေးနွေးကန်အစီအစဉ်ကိုနှာစင်ကြရဖို့ရှိပါတယ်ရှင်အခုစနေနေ့မနက်ဖက်နောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင
်အီရန်နျူကလ িয়ার သဘောတူညီချက်ကိုလုံးလုံးပယ်ဖျက်ပစ်တာမလို့ပဲဆက်ပြီးအတိအမှတ်မပြုတော့ဘူးဆိုတာသမ္မတဒေါ်နယ်ထရမ်ကနောက်သတင်းပတ်တွင်ကြေညာမယ်လို့ခန့်မှန်းထားကြပါတယ်။သဘောတူစာချုပ်ထဲမှာဆက်ပါတာကအမေရိကန်မျိုးသားလူမျိုးရေးအကျိုးစီးပွားနဲ့ကန့်ညီတယ်လို့ကာဝေးရေးဝန်ကြီးနဲ့ပူးတွဲစီဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌတို့ကပြောထားတာပါ။သဘောတူညီချက်ပါသမတ်ချက်တွေအတိုင်းအီရန်ကလိုက်နာလှုပ်ဆောင်နေတယ်လို့သူတို့ကပြောထားပြီးဒါဟာနိုင်ငံတကာအမှုမြူဆွမ်းရင်အေဂျင်စီ IAEA ကပြောတာနဲ့လည်းကန့်ညီပါတယ်။မြောက်ကိုရီးယားနိုင်ငံကနောက်ထပ်ပယ်ထိန်ထုတ်ကြီးကိုလာမယ့်ရက်ပိုင်းအတွင်းဆန့်သက်ပစ်လွတ်နိုင်တယ်လို့အမေရိကန်အစိုးရနဲ့ပြင်ပလေ့လာသူတွေကခန့်မှန်းနေကြပါတယ်။အော်တိုဘာလ9ရက်ဟာမြောက်ကိုရီးယားကပထမဆုံးနျူကလ িয়ার ဆန့်သတ်မှုလုပ်ခဲ့တဲ့နှစ်ပတ်လည်နေ့ပါ။အော်တိုဘာလ10ရက်နေ့ဟာလည်းအာနာယလူသမားပါတီတည်ထောင်တဲ့နှစ်ပတ်လည်နေ့ဖြစ်ပါတယ်။မြောက်ကိုရီးယားကပထမဆုံးနျူကလ িয়ার ဆန့်သတ်မှုကို2006ခုနှစ်မှာလုပ်ခဲ့တာပါ။အာနာယလူသမားပါတီကတော့1945ခုနှစ်ကတည်းကတည်ထောင်ခဲ့တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာသဘောထားပြင်းထန်တဲ့အစ္စလာမ်ဘဝါဒီထောင်ပေါင်းများစွာဟာတောက်ကြနေကစစ်တကောင်းမျိုးမှခြေတက်ဆန္ဒပြပြီးမြန်မာနိုင်ငံရခိုင်ပြည်နယ်ကနေထွက်ပြေးလာတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေကိုလက်နက်တပ်ဆင်ပေးဖို့ဘင်္ဂလားဒေ့ရှ်အစိုးရကိုတောင်းဆိုကြပါတယ်။ဆန္ဒပြပွဲကိုသဘောထားတင်ပါတဲ့အစ္စလာမ်ဘဝါဒီဟာဖဇ်အီအစ္စလာမ်အဖွဲ့ကကမကထပြုအစီအစဉ်လာဖြစ်ပြီးဆန္ဒပြသူ1000ကျော်အထိရှိတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာတင်မာမှုတွေဆွချောက်ဖို့နဲ့နိုင်ငံကလိုက်နိုင်ရမယ့်လူခွင့်ရေးဆိုင်ရာတာဝန်တော်များတွေကိုလိုက်နာဖို့EU ဥရောပကောင်စီဥက္ကဋ္ဌဒွန်လန်တက်စ်ကတောင်းဆိုလိုက်ပါတယ်။အိန္ဒိယနိုင်ငံနယူးဒေလီမြို့တော်မှာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တွေ့ဆုံဆွေးနွေးပြီးပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ဥရောပကောင်စီဥက္ကဋ္ဌကမြန်မာနိုင်ငံအခြေအနေကိုလည်းဆွေးနွေးခဲ့တယ်လို့ပြောသွားပါတယ်ခင်ဗျာ
။စနေနေ့မနက်ဖြန်နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်တင်ပြနေပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လွှင့်ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ်ရှင်။ညနေဘက်6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ဖိုင်းနိုမီတာ16.42တို့ကနေနားဆင်နိုင်ကြပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်မခွန်ညိုပါရှင်။
This program has come to you from the Voice of America, Washington.